Welcome to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2014နိုဝင်ဘာလ3ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်အနေနဲ့မြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190ဒေဂရီတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီညပတ်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့အတူတင်ဆက်ပေးပါပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ Donetsk နယ်မြေအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုယူကရိန်းအစိုးရနဲ့အနောက်နိုင်ငံတွေကအတိအမှတ်ပြုမှာမဟုတ်ဘူးလို့ပြောဆိုလိုက်တာတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေတင်ဆောင်လာတဲ့မော်တော်တစ်စီးတူရကီကမ်းရိုးတန်းမှာနေမြုပ်သွားတာမှာအနည်းဆုံးလူပေါင်း24ဦးသေဆုံးသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါကိုညောင်ရောင်ရေ
ဟုတ်ကဲ့ပါခင်ဗျာအလို့သတင်းတော့ကိုပါကြီးနဲ့ပတ်သက်ပြီးမြမတက်မတော်ကသတင်းတပ်ပုံထုတ်ပြန်ဆွဆွဲချက်ဟာလွဲမှားနေတယ်လို့ DKBA ကရင်တက်ကထောက်ပြလိုက်ပါတယ
်အဲ့ဒါကိုပါကြီးပုံမဟုတ်ဗျဘာဖြစ်လို့ကျွန်တော်ဆရာရဲဘော်ခိုင်လေးပုံပါဘာဖြစ်လို့သိကြောင်သိကျင်ပုံနှစ်ပုံရှိ
ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲ့တရားစီရင်ရေးမှာအုတ်ချုံမှုအာဏာကဘယ်လောက်ထိလွှမ်းမိုးနေတယ်လဲနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးအစိုးရထုတ်ပြန်ချက်ပေါ်အငင်းပွားစရာကိစ္စတွေကိုလည်းနားဆင်ရဖို့ရှိသလိုစီဝါရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
တီးခြားနိုင်ငံဖြစ်ကြေညာထားတဲ့ Donetsk ပြည်သူ့သမ္မတနိုင်ငံရဲ့ယာယီဝန်ကြီးချုပ်ဟာရွေးကောက်ပွဲမှာအနိုင်ရတယ်လို့ Ukraine အရှေ့ပိုင်းကရုရှားလိုလာတဲ့ခွဋ်ထွက်ရေးသမားတွေကပြောပါရယ်။ဒါပေမဲ့ Ukraine အစိုးရနဲ့အနောက်နိုင်ငံတွေကတော့ဒါကိုအသိမှတ်ပြုမှာမဟုတ်ဘူးလို့ပြောဆိုထားပါရယ်။ Luhansk နဲ့ Donetsk မြို့ကခွဋ်ထွက်ရေးသမားတွေထိန်းချုပ်ထားရဒေသတွေအတွက်ခေါင်းဆောင်ဖို့နဲ့ဥပဒေပြည့်ရေးကိုယ်စားလှယ်တွေရွေးချယ်ဖို့ကျင်းပတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာ Alexandra ဇာကာချန်ကိုက89ရာခိုင်နှုန်းနဲ့အနိုင်ရတယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတင်းလာနေမှာပြောရတယ်။တပုံတွေရဲ့ရွေးကောက်ပွဲဟာတရားမဝင်ကြောင်းကုလသမဂ္ဂဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးဒီလို့ရဲ့ဟာယူကရိန်းရဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတို့ကြားစက်တင်ဘာလ9ရက်နေ့ကရရှိထားတဲ့အပြစ်ကတ်ရစေးသဘောတူညီချက်ကိုချိုးဖောက်ရရောက်တယ်လို့လည်းပြောဆိုထားတာပါ။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးရာမူဝါဒရေးရာကြီးကဲတဲ့ဖက်ဒရီကာမော့ခါရီနီကတော့ဥရောပသမဂ္ဂကတော့တပုံတို့ရဲ့အခုမဲခွဲမှုကငြင်းငြင်းစီလျှောက်လန်းနေတဲ့ယူကရိန်းအတွက်ပြဿနာသစ်အဖြစ်ပြောဆိုလိုက်ပြီးဒီဆန္ဒမဲပေးမှုကိုလည်းဥရောပသမဂ္ဂကအသိမှတ်မပြုဘူးဆိုပြီးပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကလက်နက်နဲ့ချင်းကြောက်ပြီးကျင်းပတဲ့ရွေးကောက်ပွဲလို့ပြောဆိုပြီးရုရှားနိုင်ငံသားကြီးဌာနကတော့ဒီရွေးကောက်ပွဲဟာယူကရိန်းအရှေ့တောင်ပိုင်းပြည်သူတွေရဲ့ဆန္ဒတွေကိုထုတ်ဖော်ပြသတာဖြစ်လို့အသိမှတ်ပြုတမိုးထားတဲ့အကြောင်းတနင်္ဂနွေနေ့နှောင်းမင်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။
တရားမဝင်ဝင်ရောက်လာသူတွေတင်ဆောင်လာတယ်လို့ယူဆရတဲ့မော်တော်ဘုတ်တစ်စီးတူရကီကမ်းခြေမှာနှိမ့်ယုတ်ခဲ့တာကြောင့်အနည်းဆုံးလူ24ဦးတို့သေဆုံးခဲ့ရပါတယ်။ဘော့စဖော်ရတ်ရေလက်ကြားရဲ့မြောက်ဖက်ပင်လယ်နဲ့အတွင်းတနင်္လာနေ့ကနှိမ့်ယုတ်ခဲ့တဲ့မော်တော်ဘုတ်ကနေလူ5ဦးကယ်ဆယ်ထားတယ်လို့တူရကီကမ်းခြေဆောင်တပ်ကပြောပါတယ်။မော်တော်ဘုတ်တွေရဟတ်ယာဉ်တွေနဲ့နှိမ့်ယုတ်ဧရိယာတဝိုက်မှာဆက်ပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေကြပါတယ်။မော်တော်ဘုတ်ဘာကြောင့်နှိမ့်ယုတ်ခဲ့ရတာလဲဆိုတာနဲ့လူဘလောက်လိုက်ပါခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဥရောပသမဂ္ဂနိုင်ငံတွေစီကိုရွှေ့ပြောင်းအခြေချလူသူတွေဟာတူရကီကိုဖျက်ပြီးတော့သွားလာနေကြတာဖြစ်ပါရဲ့ရှင်
။အန်ဘာဒေတာကအီရတ်မျိုးနွယ်စုဝင်လူပေါင်း300ကျော်ကို IS Islam အစွန်းရောက်တွေကတပ်ဖြတ်ခဲ့တယ်လို့အီရတ်အာဏာပိုင်တွေကပြောရတယ်။တပ်ဖြတ်ခံရသူတွေကအမျိုးသမီးနဲ့ကလေးငယ်ပေါင်း50လောက်ကိုရေရင်းတစ်ထွင်းထဲမှာတွေ့ခဲ့တာပါ။တနင်္ဂနွေနေ့ထိတပ်ဖြတ်မှုတွေရှိနေတဲ့အကြောင်းလဲမျက်မြင်တွေကပြောပါရတယ်။အဲ့ဒီထဲမှာပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ Sony Elbu Nima မျိုးနွယ်စုဝင်50လောက်လဲပါဝင်ပြီးစနေနေ့တုန်းကလဲလူပေါင်း50ကျော်အသက်ခံခဲ့ရပါတယ်။ IS တွေကိုသတင်းပတ်ပေါင်းများစွာခုခံတိုက်ခိုက်ပြီးလက်နက်ကြီးစံတွေကုန်ဆုံးသွားပြီးတဲ့နောက်လူပေါင်း65ယောက်ကိုတစားကန်ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းကိုလဲအီရတ်လူခွင့်ရေးအရာရှိတွေကပြောပါရတယ်။အီရတ်အာဏာပိုင်တွေကိုလက်နက်နဲ့စစ်ကူအားဖြစ်ပေးဖို့အကြိမ်ဖက်များစွာတောင်းခံခဲ့ပေမဲ့ဘာမှအကြောင်းမကြားခဲ့ဘူးလို့လူမျိုးစုခေါင်းဆောင်တဦးဖြစ်သူရှီယက်နီယမ်အယ်ဂေါ့ဒ်ကပြောဆိုတဲ့အကြောင်းအနောက်နိုင်ငံသတင်းတွေမှာဖော်ပြကြပါရယ်အခုလိုတပ်ဖြတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဟစ်မျိုးအနီးကအစွန်းရောက်တွေရှိတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်သွားဖို့ဝန်ကြီးချုပ်ဟိုင်ဒါအယ်အာဘာဒီကအမိန့်ပေးခဲ့တယ်လို့အီရတ်ရုံးမြင့်တင်ကြားဌာနကကြေညာခဲ့ပါရယ်
ပြီးခဲ့တဲ့သတင်းဖက်ကပြတ်ကျခဲ့တဲ့ Virgin Galactic ကုမ္ပဏီရဲ့ခီးသည်တင်အာကာသယာဉ်ဟာတတ်မှတ်ထားတဲ့အခြေအနေမတိုင်ခင်စက်ပိုင်းဆိုင်ရာစနစ်တွေကိုအသုံးပြုဖွင့်လှစ်ခဲ့တယ်လို့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်အာကာသယာဉ် Spaceship 2ရဲ့ပူးရဲလေယာဉ်မှုကရှိရမဲ့အချိန်ကိုမရောက်သေးခင်မှာအာကာသရဲ့အတောင်ပံစနစ်ကိုဖွင့်ခဲ့တာလို့တည်ယူပို့ဆောင်ရေးဘေးကင်းမှုဆိုင်ရာဌာနရဲ့ခေတ္တအကြီးအကဲခရစ်စတိုဘာဟတ်ကသတင်းထောက်တီကိုတင်းင်းကနေညကပြောပါရယ်ဒီစနစ်ကအာကာသယာဉ်ကဘာကိုပြန်ဝင်လာတဲ့အချိန်မှာအချိန်လျှော့ဖို့ရေးဆွဲထားတဲ့စနစ်ဖြစ်ပါတယ်အခုအဖြစ်ပြက်မှာအာကာသယာဉ်ရဲ့အတောင်ပံစနစ်ကိုဖွင့်လိုက်တာကြောင့်တည်ရောက်မှုရှိသလားဆိုတာကတော့ကောက်ချက်ချဖို့သိပ်ပြီးတော့စောလွန်သေးတယ်လို့ခရစ်စတိုဘာဟတ်ကပြောပါရယ်အာကာသယာဉ်ရဲ့အင်ဂျင်နဲ့လောင်စာခံတွေကမပြတ်မစီးရှိနေတာတွေ့ရပြီးပောက်ကွဲမှုလည်းမရှိဘူးလို့မစ္စတာဟတ်ကပြောပါရယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့လာနေညဘက်သတင်းများကို VOA ကနေဆက်လက်ကြည့်ညာနေပါတယ်သတင်းတော့ဒီပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအပြစ်ပေးရေးယူမခံရဘဲကင်းလွတ်နေတဲ့ခြေနေတွေအဆုံးသက်ရေးနိုင်ငံတကာနေ့ကိုကမ္ဘာတဝန်းကသတင်းမီဒီယာတွေနိုဝင်ဘာလ2ရက်တနင်္ဂနွေနေ့ကပထမဆုံးအကြိမ်ကျင်းပခဲ့ကြသလိုမြန်မာနိုင်ငံမှာလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေစုဝေးပြီးသတင်းသမားတွေအပေါ်ကာကွယ်မှုတွေပို့ပေးဖို့အစိုးရကိုတောင်းဆိုခဲ့ကြပါတယ်ပြည်သူတွေတည်တင်းတည်လိုက်တဲ့သတင်းတွေကိုဖော်ထုတ်နေတဲ့အတွက်သတင်းသမားတွေကပိုးပြီးတော့ပြစ်မှတ်ထားခံလာနေရတဲ့အကြောင်းနဲ့သတင်းသမားတွေရဲ့လုံခြုံရေးချင်းချောက်မခံရရေးနဲ့အသက်အန္တရာယ်မဆုံးရှုံးရလေအောင်အကာအကွယ်ပေးဖို့အခုလိုတောင်းဆိုတာဖြစ်တယ်လို့မြန်မာသတင်းတော်များကွန်ရက်အတွင်းမှကွန်မြင့်ကျော်ကပြောပါရယ်ပြီးခဲ့တဲ့လကပဲအလို့သတင်းတော်ကိုပါကြီးမြန်မာစစ်တပ်ရဲ့ဖမ်းဆီးထိန်းသိမ်းမှုအတွင်တည်ဆုံသွားခဲ့တာပါမြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်အဖွဲ့ DKBA ကြားဖြစ်ပွားတဲ့တိုက်ပွဲတွေအကြောင်းဓာတ်ပုံမှတ်တမ်းယူခဲ့တဲ့ကူပါကြီးကိုမြန်မာစစ်တပ်ကပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကဖမ်းဆီးပြီးအော်တိုဘာနာ၄ရက်နေ့မှာတပ်ပစ်ခဲ့တယ်လို့နိုင်ငံရေးအကြီးအကဲများကူညီဆက်ဆောင်ရေးအဖွဲ့ AAPP ကပြောပါရယ်မြန်မာနိုင်ငံမှာအစိုးရကသတင်းသမားတွေပေါ်ဆက်လက်ဖိနှိပ်နေချက်ဖြစ်ပြီးမြန်မာစစ်တပ်ဟာလည်းသတင်းသမားတွေပေါ်နှိမ့်ချက်ညှဉ်းပန်းတာတွေလှုပ်ဆောင်နေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုဝေဖန်နေကြပါရယ်
မနေ့တနင်္ဂနွေနေ့ကအသေးခံဘုံဖောက်ခွဲမှုကြောင့်အနည်းဆုံးလူ48ယောက်တို့သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့ပါကစ္စတန်ရှေ့ပိုင်းလာဟောမြို့ကဒေသခံတွေကဒီအဖြစ်အပျက်ပေါ်မှာသူတို့ရဲ့ထိတ်လန့်မှုခြေကွဲဝမ်းနည်းမှုတွေကိုပြသခဲ့ကြပါတယ်မနေ့တနင်္ဂနွေနေ့ကပါကစ္စတန်အိန္ဒိယနယ်စပ်အနီးမှာနှစ်နိုင်ငံတပ်ဖွဲ့တွေရဲ့ညနေခင်းပုံမှန်အလံကျအခမ်းအနားအပြီးအသေးခံဘုံခွဲသမားကဖောက်ခွဲခဲ့တာလို့ရှဲကပြောပါတယ်ဒီကနေ့တနင်္လာနေ့မနေ့ခင်းမှာတော့ဒီပေါက်ကွဲ area ကိုအသွာလန်းပိတ်ထားဆဲဖြစ်ပြီးအသေးကဘုံခွဲမှုမှာတည်ဆုံးခဲ့ကြရသူတွေနဲ့ဒဏ်ရာရခဲ့သူတွေရဲ့ဆွေမျိုးတွေကတော့ Guruki Trust တင်ကြားရေးစေယုံမှာစုဝေးရောက်ရှိနေကြပါတယ်ဒဏ်ရာရသူ80ကျော်တယ်လို့ဆရာဝန်တဦးကပြောပါတယ်ပါကစ္စတန်ရဲတွေကတော့တိုက်ခိုက်မှုကိုစုံစမ်းနေကြဆဲပါတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပါကစ္စတန်တာလီဘန်တို့ကပြောပြီးအာဖဂန်နယ်စပ်ကလူမျိုးစုဒေသမှာရှိတဲ့သူတို့စခန်းတွေကိုပါကစ္စတန်အစိုးရစစ်တပ်ရဲ့စစ်စင်ရေးကိုတုံ့ပြန်တာဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်။အခုဘုံပေါက်ကွဲမှုကအိန္ဒိယနဲ့မီတာ900အကွာပါကစ္စတန်ဘက်ခြမ်းကကားရနာရနေရာတစ်ခုမှာဖြစ်ခဲ့တာပါရှင
်။လွန်ခဲ့တဲ့ဆယ်စုနှစ်လေးစုကျော်ကပါကစ္စတန်နိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံခွဲထွက်ခဲ့တဲ့လွတ်လပ်ရေးတိုက်ပွဲကာလအတွင်းကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်အစ္စလာမစ်ခေါင်းဆောင်တယောက်ကိုအထူးတရားရုံးကတည်တံချမှတ်ထားတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကဒီကနေ့တည်ပြလိုက်ပါတယ်ဂျမတ်ဤအစ္စလာမီပါတီရဲ့လက်ထောက်အထွေထွေအတွင်းမှုမိုဟာမက်ကာမာရူဇာမန်ဟာစစ်ရာဇဝတ်ပြစ်မှုတွေကျူးလွန်ကြောင်းထင်ရှားတဲ့အတွက်အထူးတရားရုံးကလွန်ခဲ့တဲ့နှစ်ကတည်တံချမှတ်ခဲ့တာပါသူဟာအခုအသက်62နှစ်ရှိပါပြီဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီဖြစ်တဲ့ဂျမတ်ဤအစ္စလာမီပါတီရဲ့နောက်ထပ်အကြီးအကဲခေါင်းဆောင်တစ်ယောက်ကိုလည်းစစ်ရာဇဝတ်မှုဆွဆွဲခြင်းနဲ့အထူးတရားရုံးကတနင်္ဂနွေနေ့မှာတည်တံအမိန့်ချမှတ်လိုက်ပါတယ်။1981ခုနှစ်လွတ်လပ်ရေးတိုက်ပွဲကာလအတွင်းအယ်ဘတ်ဒါပြည်သူ့စစ်တပ်ဖွဲ့တပ်မှုတစ်ဦးဖြစ်တဲ့မာကီဇမ်အလီကိုရာဇဝတ်မှုကျူးလွန်တာထင်ရှားကြောင်းဒါကာမြို့မှာရှိတဲ့စစ်ရာဇဝတ်ခုံရုံးကဆုံးဖြတ်လိုက်တာပါအသက်62နှစ်ရှိပြီဖြစ်တဲ့မီဒီယာလုပ်ငန်းရှင်တထေးသူကိုဂျမဲအီအစ္စလာမစ်ပါတီကိုအဓိကငွေကြေးထောက်ပံ့နေသူတဦးဖြစ်ပါတယ် ခုလိုရုံးတည်စစ်ဆေးမှုတွေလှုပ်ဆောင်နေတဲ့စစ်ရာဇဝတ်ခုံရုံးတွေကနေ1982ခုနှစ်လွတ်လပ်ရေးစစ်ပွဲရဲ့ဒဏ်ရာဒဏ်ချက်တွေကိုတတ်တာရာရစေလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ဒါပေမဲ့လူ့ခွင့်ရေးအဖွဲ့တွေကတော့ဒီခုံရုံးတွေဟာနိုင်ငံတကာစံချိန်စံညွန့်တွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးဝေဖန်နေကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်တောင်ပိုင်းကန်ဒါဟာခရိုင်ရဲ့ဒုတိယအုပ်ချုပ်ရေးမှူးဟာသူအတန်းတက်ရောက်နေတဲ့တက္ကသိုလ်မှာပြစ်ခတ်ခံရပြီးသေဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတို့ကပြောပါတယ်။တောင်ပိုင်းကန်ဒါဟာခရိုင်ဒုတိယအုပ်ချုပ်ရေးမှူးအဗ်ဒူကာရင်ပတ်တျောဟာကန်ဒါဟာတက္ကသိုလ်သူ့စာသင်ခန်းအပြင်ဘက်ကနေတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့တာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။အဗ်ဒူကာရင်ဟာကျောင်းဆရာတဦးဖြစ်ဖို့လေ့လာသင်ယူနေတာလို့ AP သတင်းကဆိုပါတယ်။ဘသူလက်ချက်ဖြစ်တယ်ဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့လည်းဒီနှစ်ကုန်ပိုင်းမှာနိုင်ငံတကာပူးပေါင်းတပ်ဖွဲ့အများစုအာဖဂန်ကနေပြန်လည်ထွက်ခွာဖို့ပြင်ဆင်နေချိန်မှာတာလီဘန်တို့ကအာဖဂန်အရာရှိတွေနဲ့လုံခြုံရေးတပ်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတာဖြစ်ပါရဲ့ရှင
်။တိုက်တန်းဟောင်းနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာခဲ့ရတာပါခင်ဗျာ။VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါမယ်။အလွတ်သတင်းတော့ကိုပါကြီးနဲ့ပတ်သက်လို့မြန်မာတပ်မတော်ကထုတ်ပြန်တဲ့ဒုတိယအကြိမ်သတင်းထုတ်ပြန်ချက်မှာပါဝင်တဲ့ဓာတ်ပုံတွေတဲ့ကတပုံမှာမှင်းနီဝိုင်းထားတဲ့လက်နဲ့ကင်ထားတဲ့ပုံဟာအလွတ်သတင်းတော့ကိုပါကြီးရဲ့ပုံမဟုတ်ကြောင်း DKBA တပ်ဖွဲ့ကညှင်းဆိုလိုက်ပါတယ်။အသေးစိတ်ကို VOA သတင်းတော့မအေးမာကပြောပြမှာပ
ါစစ်တပ်ကပြစ်ခတ်ဖမ်းဆီးရင်တေဆုံးသွားရတယ်ဆိုပြီးသတင်းထုတ်ပြန်ထားတဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်နဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ကာကွယ်ရေးဦးစီးဌာနကစက်တင်ဘာ26ရက်ကြိုက်မရောဖြစ်စဉ်ဆိုပြီးဒုတိယအကြိမ်သတင်းထုတ်ပြန်မှုကိုပေးပို့ခဲ့တာပါဒီထဲမှာပါတဲ့ဓာတ်ပုံအတော်များများဟာလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဓာတ်ပုံများဖြစ်ပြီးကိုပါကြီးပုံအဖြစ်နဲ့ပြသထားတဲ့လက်နက်ကင်ထားတဲ့ပုံဟာ DKBA ရဲဘော်တဦးပုံသာဖြစ်ပြီးအလွတ်သတင်းတော့ကိုပါကြီးပုံမဟုတ်ကြောင်းဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကလိုထူပေါ်ဖြူဟာကစစ်ဦးစီးဒုတိယရန်ဘုံမှုထွန်းထွန်းကဆိုပါတယ
်အဲ့ဒါကိုပါကြီးပုံမဟုတ်ဗျဘာဖြစ်လို့ကျွန်တော်ဆရာရဲဘော်ခိုင်လေးပုံပါဘာဖြစ်လို့သိကြောင်သိကျင်ပုံနှစ်ပုံရှင်းကြည့်လိုက်မျက်နှာပုံမျက်နှာကြောက်ဖို့ပါညာအဲ့ဒါသိကြည့်လိုက်ကိုပါကြီးမမသိတာပါဟိုသူ့လုပ်ငန်းသဘောတဘာအရာသတင်းချင်းเนี่ยသူသွားมาပဲလေဆိုတော့အဲ့ဒီဟာကျွန်တော် DKB ရာရောက်တာလည်းမဆမ်းပါဘူးဟိုကစ်ချင်ဘက်သတင်းချင်းလည်းကစ်ချင်ဘက်သူသွားมาပါပဲကင်ယူဘက်သတင်းချင်းလည်းသူသွားมาပါပဲသူကရောက်နေมาပဲသူ့လုပ်ငန်းသဘောတဘာအရာလေဆိုတော့အဲ့မှာတွေ့တဲ့ရဲဘော်နဲ့တော့တွေ့ရချင်းလည်းရိုက်มาပဲဆိုတော့အဲ့ဒါကိုပါကြီးကတက်ဖို့ရင်ဟုတ်မဟုတ်ဆိုတော့အဲ့ဒီဟာပုံနဲ့ပြပြီးတော့ဒါပြတော့မရပါဘူ
းကာကွယ်ရေးဦးစီးဌာနရဲ့ဒုတိယကြိမ်သတင်းထုတ်ပြန်ချက်ထဲမှာတော့တေဆုံးသွားသူကိုပါကြီးဟာရဲနဲ့စစ်တပ်ရဲ့စစ်ဆေးချက်အရာသူ့ကိုယ်သူ DKBA တက်ဖွဲ့ဝင်ဖြစ်တယ်လို့သာထွက်ဆိုသွားတယ်ဆိုပြီးရေးသားထားပါတယ် DKBA ရဲ့စစ်စင်ရေးမှာပူးပေါင်းပါဝင်ခဲ့တဲ့အတွက်လဲသူ့ကိုရန်သူတဦးလို့သာဖမ်းဆီးခဲ့တာဖြစ်တယ်လို့လဲဆိုထားပါတယ်သတင်းသမားလို့ပြောရအောင်သတင်းသမားနဲ့ပတ်သက်တဲ့ပစ္စည်းများမတွေ့ရဘူးလို့လဲရေးသားထားပြီးဒီဖြစ်စဉ်နဲ့ပတ်သက်လို့တက်မတော်လှုပ်ထုံးလုံနီးအရာအောက်တိုဘာလ26ရက်နေ့ကနေစတင်ပြီးဗိုလ်မှူးကြီးအဆင့်ဦးစီးတဲ့စုံစမ်းစစ်ဆေးရေးခုံရုံးနဲ့ဖြစ်စဉ်ကိုစီစစ်လျက်ရှိတယ်ဆိုပြီးထုတ်ပြန်ထားပါတယ်ဒီစာကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းဌာနတွေကိုအောက်တိုဘာလ31ရက်နေ့ကဖြန့်ဝေပေးခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့မှာတေဆုံးသွားပြီဆိုပြီးစစ်တပ်ကသတင်းထုတ်ပြန်ထားတဲ့ကိုပါကြီးရဲ့အလောင်းကိုတော့တေမှုတေခင်းအရာစုံစမ်းစစ်ဆေးနိုင်ဖို့အတွက်နိုဝင်ဘာလ5ရက်နေ့မှာအလောင်းတူဖို့နိုင်ရေးမိသားစုကိုမနေ့ကပဲကြိတ်မရောရဲစခန်းကအကြောင်းကြားလာခဲ့ပါတယ်ကြိုတင်လာဖို့အတွက်အကြောင်းကြားထားတဲ့အတွက်မိသားစုကတော့နိုဝင်ဘာလ4ရက်နေ့မှာစတင်ခီးထွက်မှာဖြစ်ပါတယ်မိသားစုရဲ့ဆန္ဒအရအလောင်းတည်ဆောင်နိုင်ဖို့အတွက်ကိုလည်းနိုင်ရေးကူညီမှုအသင်းရန်ကုန်ကနေကူညီပေးသွားမယ်ဆိုပြီးကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ
်ကျမကိုဖုံးချက်ပြီးကြောင်းကြားထားတယ်ပေါ့နော
်ကဲ
ဟုတ်ဆရာဥရောပရှင်အောင်လည်းအကူအညီတောင်းမှုနဲ့ပေါ့နော်သူတို့ရှိရအကူအညီနဲ့ဟုတ်ကဲ့ဟုတ်လည်းမရှိသေးဘူးပေါ့နော်ဒီအေးအေးချမ်းကားနဲ့ကိုယ်နေတာတကယ်လို့အချိန်ကိုကြိုပြောမယ်ဆိုစက်မှန်လိုက်အောင်ဆိုလဲစောင့်မယ်တကယ်လို့ဘယ်နေ့တည်းရဲ့ကိုသွားပြီးတော့မှဘယ်အချိန်ထွက်လာကြပါစို့လဲသူတို့ထွက်လာမယ်လို့ပြော
ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းစဉ်ကဗဟိုလူငယ်ခေါင်းဆောင်တဦးဖြစ်ခဲ့ပြီး၃ရောင်ချဲအဖွဲ့ဝင်ចောင်းသားတဦးလည်းဖြစ်ပါတယ်။သူဟာမြန်မာနိုင်ငံထုတ်ဂျာနယ်၃ဆောင်လောက်မှာအောင်ကြီးနာမည်နဲ့ထိုင်းမြန်မာနယ်စပ်ကသတင်းများကိုပေးပို့ခဲ့သူဖြစ်ပါတယ်။သူကိုအလွတ်သတင်းတောက်တက်ကြွလှုပ်ရှားသူဖြစ်လူသိများပြီး KKO အဖွဲ့မှကော DKBA အဖွဲ့မှကောပါဝင်ခြင်းမရှိကြောင်းတက်ဆိုင်ရာအဖွဲ့စည်းကကောမိသားစုကပါညှင်းဆိုထားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။မကြာခင်မှာတင်ဆက်မဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့အကြောင်းနားမစင်ရခင်အခုတော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဘာတွေဖြစ်နေတယ်လဲကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာအုတ်ချုပ်ရေးပန်းရဲ့လွှမ်းမိုးမှုအောက်မှာရှိနေသေးပြီးအစိုးရဘက်ကလည်းတရားရေးမှာဝင်ရောက်ဆွတ်ဖက်မှုတွေကြီးကြီးမားမားရှိနေသေးပဲလို့လက်တွေ့တရားခွင်မှာအမှုလိုက်နေကြတဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှေ့နေတွေကပြောကြပါတယ်စစ်အစိုးရလက်ထက်မှာတိုင်းတရားသူကြီးအဖြစ်ဆောင်ရွက်ခဲ့ဘူးသူတူကတော့အခုတရားစီရင်ရေးစနစ်ဟာအရင်စနစ်ဟောင်းပုံစံအတိုင်းပဲမပြောင်းလဲသေးဘူးလို့ဆိုလိုက်ပါတယ်အပြည့်စုံကို VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
ဒီရင်းကတရားစီရင်ရေးစနစ်ဟာအုတ်ချွေပိုင်းအောက်မှာရှိနေတဲ့သဘောတွေတွေ့ရတယ်လို့တရားလွှတ်တော်ရှင်းနေတာဝန်ကဖွင့်ဟပြောဆိုလာတာပါအုတ်ချွေပိုင်းကတရားစွဲတင်လာတဲ့အမှုတွေကိုတည်ကြမနိုင်တခုဖြစ်တဲ့တရားစီရင်ပိုင်းကအုတ်ချွေအလိုကျအမှုစီရင်ပြတာတွေဟာဒီမိုကရေစီစနစ်ရဲ့မနိုင်သုံးရက်တည်ကြလွတ်လပ်တာကိုမပြသနိုင်တဲ့သဘောဖြစ်နေတာကိုတွေ့ရတယ်လို့တရားလွှတ်တော်ရှင်းနေဦးကိုနီကပြောပါတယ
်အုတ်ချွေဌာနကစွဲတင်တဲ့အမှုတွေအထူးသဖြင့်အစိုးရစိတ်ဝင်စားတဲ့အမှုတွေနိုင်ငံရေးနဲ့များနည်းနည်းပါးပါးຫນွယ်တယ်ဆိုတဲ့အမှုတွေအစိုးရကိုအပုတ်ချအတင်းဖြင့်ပြောတဲ့အခုမျိုးတွေဆိုရင်ဆွဲတင်တဲ့တရားကြီးအုတ်ချွေဌာနဘက်ကလည်းဥပဒေပုံမှန်တွေအများကြီးတက်တယ်ပြည်သားအများကြီးပြေးနေတဲ့ပုံမှန်တွေနဲ့ဆွဲတင်တဲ့တရားရုံးတွေကအပြစ်ပေးတယ်ပြီးတော့ပြေးလိုက်ရင်လည်းဂိတ်ဆုံးဆိုတော့အဲတော့တရားကြီးဌာနနဲ့ဒီအုတ်ချွေဌာနရဲ့ရောထွေးချက်တင်ပြုနေဖြစ်နေတဲ့ကိစ္စကတော့တော်တော်ကိုချင်းချင်းရှားရှားမြင်နေရတယ်
ထင်ရှားတဲ့ဥပမာတစ်ခုကိုကြည့်မယ်ဆိုရင်တော့မကြသေးခင်ရပိုင်းတွေတင်းကပဲစီရင်ချက်ချခံခဲ့ရတဲ့သာသနာ့ဝန်ကြီးခေါင်းဦးဆန်းစင်းရဲ့အမှုဖြစ်တယ်လို့သူ့ရဲ့တရားခံရှင်းနေဦးတင်ထွန်းကပြောပါတယ်။ဒီမှုမှာဆိုရင်တော့ဦးဆန်းစင်းရဲ့အမှုကိုတမရကညွှန်ကြားချက်ရှိတယ်လို့ပြောထားကြတဲ့ကတရားစီရင်ပိုင်းကဝန်ထမ်းတွေကစန့်ကျင်လှုပ်ဆောင်ရတဲ့အခြေအနေတွေမရှိတော့တာကိုတွေးခဲ့ရတယ်လို့သူကပြောပါတယ်
။ဒီအုပ်ချုပ်ရေးမန္တလေးအမြင့်ဆုံးအုပ်ဆောင်ဖြစ်တဲ့တမရကနေဆွဲခိုင်းတဲ့အတွက်ဒေဝန်တန်းကဒီတမရရဲ့အမြင့်ကိုစန့်ကျင်ပြီလားထွက်ရဲမယ်။ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကတရားရုံးကျုပ်မှာကျွန်တော်တို့ပြောမှာเนาะဆိုတော့အဲ့လိုရှိတယ်ဆိုတော့ကျွန်တော်တို့ဒီလွတ်လပ်မှုအတိုင်းဒါတော့ဟိုဘာပေါ်မလဲမြင်သားတယ်ဗျာ
ဆက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမြင့်ဆုံးတရားလွှတ်တော်ချုပ်ထီသူတို့အနေနဲ့တင်ပြဖို့ရှိတယ်လို့လည်းသူကဆက်ပြောပါတယ်အရင်စင်ဆွေးရတဲ့တုန်းကတရားသူကြီးတွေကိုသူတို့ရဲ့ဝန်ထမ်းတစ်ဖွဲ့စီရင်ချက်ချတဲ့အမှုတွေကိုတရားအပြစ်ပေးစီရင်ခိုင်းတဲ့သဘောတွေရှိခဲ့တာပါတရားသူကြီးတွေကလည်းအုတ်ချွေပိုင်းရဲ့စီရင်ချက်ချခိုင်းတဲ့အမှုတွေကိုတရားစီရင်ပေးရလိမ့်ရှိတယ်လို့စင်ဆွေးရလက်ထက်မှာတိုင်းတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့အငြိမ်းစားတရားသူကြီးဟောင်းဦးမောင်ကြီးကပြောပါတယ်ဒီကိစ္စခက်မှာလည်းအဲ့ဒီအကြိမ်အမဲကြီးတဲကနေတည်ဤသာရုံထွက်လိုက်တဲ့အခြေအနေကိုမတွေ့ရသေးဘူးလို့ဦးမောင်ကြီးကဆက်ပြောပါတယ
်အကယ်လို့ဖြစ်သွားတာနည်းနည်းဒီထဲပို့ပြီးတော့ဆိုးတာပေါ့အဲဟိုကတော့တခါလဲအမင်းပေးရတဲ့ဥစ္စာလွတ်ချသူချခိုင်းလို့ချပြီးတော့တော်ကြလှုပ်ဖို့ကြပေါ်လာရင်ဘာလို့ပိုက်ဆံမရလို့ချလာတာဆိုအဲ့လိုဆွဆွဲနေလို့ဆောင်ရှိသေးတယ်ဟုတ်ကဲ့ချလာအဲဟိုကအပေါ်နေဘာလို့ချလဲဆိုတန်ယုံနေပိုင်းနဲ့စကားပြောကြတဲ့ခါကျတော့အဲသူကတာဝန်ယူရတဲ့ပုံကိုဖြစ်တော့မင်းတို့ဘာလို့ခင်ဗျားတို့ဘာလို့ချလာလဲပိုက်ဆံမရလို့ချလာတာဆိုဒါမျိုးတွေဆောင်တရားယုံနေတာအဲ့လိုဖြစ်အောင်ခံခဲ့ရတာအုတ်ချိုးရင်းနဲ့ကင်းကွာပြီးတော့တရားလွတ်လပ်တဲ့တရားရေးမှန်တယ်လုံနိုင်ပြီလို့တော့အများတော့မယူဆဘူးဘာမှထူးခြားတော့မတွေ့ရဘူး
ဒီလိုခြေတွေရှိနေတဲ့အဓိကအချက်ကတော့တိကျလွတ်လပ်တဲ့တရားမဏ္ဍရဲ့အကြီးအကဲတရားသူကြီးချုပ်ကိုတမရကဒဲခန့်အပ်ရမယ်ဆိုတဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းခြင်းကြောင့်ဖြစ်နေတယ်လို့လည်းတရားလွှတ်တော်ရှင်းနေဦးတင်ထွန်းကထောက်ပြပါရယ်ဒီအချက်နဲ့အရေးကြီးတဲ့နောက်တဲ့အချက်တစ်ချက်ကတော့အုတ်ချုပ်ရေးဥပဒေပြည်ရေးနဲ့တရားစီရင်ပိုင်းကအဓိကယာရုတွေမှာစစ်တပ်အရာရှိဟောင်းတွေကပဲထိတ်တန်းနေရာတွေမှာရယူထားတဲ့အတွက်တရားဥပဒေစိုးမိုးမှုမရှိတာလို့သုံးသပ်နိုင်တဲ့အကြောင်းဦးကိုနီကပြောပါရယ်တဲ
့တဲ့နဲ့ရှင်းရှင်းပြောရရင်တမရကိုဒီအုတ်ချုပ်ရေးတရားစီရင်ဥပဒေပြည်ရေးနဲ့ပဲကပြပေးစီခြင်းနဲ့တမရိုရဲ့အခန်းကဏ္ဍမှာလက်တော်ကြီးစီခြင်းနဲ့နိုင်ငံတော်ကာကွယ်ရေးနဲ့ဟလာအချုပ်အခြာအာဏာကိုကာကွယ်ဖို့ဒီကိစ္စနှစ်ခုကိုပဲအဓိကလုပ်ပေးစီခြင်းနဲ့ဟလာတိုက်ပြည်အုပ်ချုပ်ရေးမှာဥပဒေပြည်မှာတရားစီရင်မှာပါနေသေးသေးရတော့ဒီတရားဥပဒေစိုးမိုးမှုကရှိမှာမဟုတ်ဘူ
းလက်ရှိချိန်မှာတော့တရားသူကြီးချုပ်ကိုတမရကဒဲခန့်အပ်တဲ့ပုံစံထက်ဥပဒေပြည်လွတ်တော်နေရာကနေပြီးတော့အမည်စည်းတင်သွင်းပြီးတော့ခန့်အပ်တဲ့ပုံစံဖြစ်လာအောင်လွတ်တော်ထဲမှာစူးစမ်းဆောင်ရွက်ဖို့ရှိနေတာလည်းဖြစ်ပါတယ်ခင်ဗျ
VOA သတင်းတော်ကိုအောင်ရဲမောင်ရန်ကုန်မြို့ကနေသတင်းပြပုတ်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်သံဗီဒီယိုဖိုင်တွေကိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese Fan Page မှာတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့နိုင်ငံရေးကျင်းသားတွေကိစ္စတင်ပြပါမယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ငံရေးပြစ်ဒဏ်ကိုပဲပယ်ဖျက်ပေးနိုင်ပြီးအခြားပြစ်မှုကိုပါကျူးလွန်ခဲ့သူတွေကိုတော့လက်ကျန်ပြစ်ဒဏ်တွေကိုကြားခံရမှာဖြစ်တယ်လို့အစိုးရပိုင်းသတင်းစာကသဘောထားထုတ်ပြန်ကြေညာလိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းနေတဲ့အဖွဲ့တွေကပယ်ချလိုက်ကြပါတယ်ဒီထုတ်ပြန်ချက်ဟာလက်ရှိအစိုးရဖော်ဆောင်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုများစွာထိခိုက်နိုင်စေသလိုလက်ကျန်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစိုးရနဲ့လှုပ်ရှားသူတွေရဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မှာလည်းယုံကြည်မှုပြပြစီရလို့ပြောဆိုကြပါတယ်အထိန်သိမ်းခံရစေနိုင်ငံအကျဉ်းသားတွေကိုချွင်းချက်မရှိအ мян ဆုံးပြန်လှုပ်ပေးဖို့ကိုလည်းနိုင်ငံအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်အသေးစိတ်ကိုမတ်ဆွမ်မွန်ကတင်ပြပါမယ
်လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကသမရထံကိုတင်ပြလာတဲ့နိုင်ငံရေးအကျဉ်းသား30အနက်က28ဦးကိုနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ပြစ်ဒဏ်ကိုနိုင်ငံတော်သမရယုံအမိန့်နဲ့ပယ်ဖျက်ပြီးဖြစ်ပေမဲ့လို့အခြားပြစ်မှုကျူးလွန်ထားတဲ့ပြစ်မှုတွေကိုတော့သက်ဆိုင်ရာတရားရုံးတွေရဲ့ပြစ်ဒဏ်ချမှတ်ထားမှုအတိုင်းဖြစ်စေရမယ်လို့အစိုးရပိုင်းသတင်းစာတွေမှာနိုဝင်ဘာလ1ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်လိုက်တာပါ။အဲ့ဒီသဘောထားထုတ်ပြန်ချက်အပေါ်မှာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AAPP နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS တို့ကပယ်ချလိုက်ပါတယ်။ဒီထုတ်ပြန်ချက်ဟာအစိုးရကနေဖော်ဆောင်နေတဲ့အမျိုးသားပြန်လည်တင်မြတ်ရေးကိုရှေ့ရှုတဲ့အပြုသဘောဆောင်တဲ့ထုတ်ပြန်ချက်မဟုတ်ဘူးလို့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဘက်အတွင်းမှကိုဘိုကြီးကဝေဖန်လိုက်ပါတယ
်။အစိုးရဘက်ကထုတ်ပြန်ကြေညာတဲ့သဘောအရဒီလူတွေကနိုင်ငံရေးအကျဉ်းသားမဟုတ်ဘူး။ရိုးရိုးဒီကသူတို့အကျဉ်းသားတွေဖြစ်တယ်ဆိုတဲ့သဘောကိုဆောင်းတယ်။အခုလိုမျိုးထုတ်ပြန်တဲ့အခါကျတော့သူတွေအများစုကလည်းဒီတယောက်ချင်းတွေဘာကြောင့်ဖမ်းခံရတယ်လဲဆိုတာကိုပို့ပြီးတော့ပြီးသွားတယ်။ဒီလူတွေကတကယ်ကိုဖမ်းဖို့မဖမ်းသင့်ဘူး။ရှုပ်ကိုလွတ်ပေးတယ်ဆိုတဲ့အမြင်မျိုးကသူတွေကြားထဲမှာပို့ပြီးတော့ဖြစ်လာလိမ့်မယ်။ကျွန်တော်တို့ပြောချင်တာကဆက်ပြီးတော့ကျွန်တော်တို့ဆွေးနွေးဖို့လိုတယ်။တယောက်နဲ့တယောက်အမြင်မတူတာတွေရှိနေနိုင်ပါလား။အမြင်မတူတာတွေရှိနေတဲ့အခါကျတော့ဒီအမြင်မတူတာကိုကျွန်တော်တို့ကဆွေးနွေးရင်းနဲ့အဖြေချသွားတာအကောင်းဆုံးဖြစ်မှာပါ
။အခုပြစ်မှုပြစ်ဒဏ်ကြခံနေရတဲ့တိုင်းရင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေဟာသူတို့အမှန်တကယ်ကျူးလွန်ခဲ့ခြင်းမရှိတဲ့အမှုတွေအတွက်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ခံထားရတယ်လို့လွတ်လပ်ပြီးတော့မျှတတဲ့တရားရေးစီရင်မှုတွေကိုလည်းမရခဲ့ဘူးလို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကလည်းထောက်ပြပါဗျာ။
ဒါကကျွန်တော်တို့အနေနဲ့ဒါမဖြစ်တဲ့လူကြီးချပါပဲ။ဟုတ်တယ်ဆိုဒီပုံမှာကျွန်တော်တို့ဘာတွေ့ရလဲဆိုလို့ရှိရင်သူတို့ကနိုင်ငံရေးနဲ့ဆက်နွယ်ပြီးတောင်းကြတဲ့လူတွေဖြစ်တယ်။ဒုတိယတစ်ခုကသူတို့ကတကယ်ကိုစစ်မှန်တဲ့တရားဥပဒေရဲ့ဒီဆုံးဖြတ်ချက်ကိုမရတဲ့လူတွေဖြစ်တယ်။နောက်တစ်ခုကသူတို့ဆိုလို့ရှိရင်လည်းတကယ်ကိုမကျူးလွန်ဘဲနဲ့ကျူးလွန်နေရတဲ့ကျူးလွန်ပြီးတော့ဆွဆွဲပြီးတော့တောင်းကြခံနေရတဲ့လူတွေရှိတယ်။ဒါတွေအကုန်လုံးကိုပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကျမအားလုံးကိုလွတ်ပြီးလေလို့ဆုံးဖြတ်ထားရင်ဒါတွေကိုကျွန်တော်တို့တွေ့ကြစီစစ်ပြီးတော့ရိုးသားလွတ်ပြေးရမှာဖြစ်ပါလေ
။ဒါကြောင့်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအစဉ်တစိုက်လှုပ်ရှားခဲ့သူတွေနဲ့သမရကနေဖွဲ့စည်းပေးထားတဲ့လက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီတို့ပူးပေါင်းပြုစုထားတဲ့စာရင်းအတိုင်းနိုင်ငံရေးအကျဉ်းသားအားလုံးချွင်းချက်မရှိအ мян ဆုံးလွတ်ပြေးဖို့လေးလေးနက်နက်တောင်းဆိုပါတယ်လို့ကိုဘူကြီးကပြောပါတယ
်။အခုဒီကျွန်တော်တို့ပြုစုထားတဲ့စာရင်းအရာပေါ့နော်။တကယ်တကျွတ်လှုပ်ရှားသူတွေနဲ့ဒီဗေဒမရေးတွေကိုထောက်ခံတဲ့သူဒီလူက85ရောက်ဂျန်နစ်10ရောက်ပါဝင်ပေါ့။နောက်ဆက်လာရအောင်ထောက်ကြပြီးတာဖြစ်နေလေ။ဒီရလောက်ကကျင်ဆိုင်နေရတာရှိပါလေ။နောက်အဲ့ဒီအပြင်ကေသမား59ရောက်ထောက်ကြနေရရှိတယ်။နောက်ကေသမားတွေကညာပေါင်းများစွာသောကေသမားတွေအမှုကျင်ဆိုင်နေရတာရှိပါလေ။ဒါကဒီ2014ရဲ့မှာဖြစ်နေတဲ့ပြဿနာပါ။နောက်ဒီစောစောတော့ပြောရဲ55ရောက်တယ်မှာအခုကျွန်တော်တို့အငင်းပေါ်ကိုဖြစ်နေတဲ့28ရောက်လည်းပေါ့ပါလေ။
သမရဦးသိန်းစိန်ရဲ့နိုင်ငံတကာခီးစဉ်အတွင်းမှာ2013ခုနှစ်အကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရဘူးလို့ပြောကြခဲ့ပေမဲ့လို့အခု2014-2015အကူပြောင်းကာလမှာအမှုရင်ဆိုင်နေရစဲယာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေအတွက်လည်းသမရအနေနဲ့တရားနည်းလမ်းကြကြဆောင်ရွက်ပေးဖို့ကိုရဲအောင်ကတောင်းဆိုပါတယ
်2013တခုရဲ့မှာပဲလှုပ်ပြီး2014-2015မှာတော့ဒီလက်ရှိဒီစကြမ်းမှာနိုင်ငံရေးကျင်းသားတွေဆက်ရှိနေတဲ့ဆက်ပြီးဖန်အောင်မယ်ဆက်ပြီးသားမယ်လို့ပြောလို့ရှိနေမှရှိဆိုတာကိုပေါ်ပြတဲ့သဘောမျိုးဖြစ်နေပါလေ
။နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတာကတော့အစိုးရနဲ့လှုပ်ရှားသူတွေရဲ့ကြားနိုင်ငံရေးအကျဉ်းသားဆိုတဲ့တရားဝင်တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တတ်တတ်မှတ်မှတ်ရှိဖို့အရေးတကြီးလိုအပ်ပါတယ်။လူခွင့်ရေးလုံသမားလဲသမားအရေးတက်ကြွလှုပ်ရှားသူနိုင်ငံရေးသမားတွေကိုအာဏာပိုင်တွေဘက်ကပုံမှန်တွေအမျိုးမျိုးတက်ပြီးဆက်ပြီးတော့ဖမ်းနေတာကလည်းလက်ရှိဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ရုတ်ရော်နေတာကိုပြသရာရောက်တယ်လို့အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်ပါတယ်ရှင်။
မဆုမုံပြောပြသွားတာပါနောက်ပိုင်းမှာမကြခင်နားဆင်ရဖို့ရှိတဲ့အပတ်စဉ်အစည်းအဝေးမှတိုင်ခင်မြန်မာအလို့သမားတွေနဲ့ဆိုင်တဲ့ထိုင်းလူသက်မှုနောက်ဆုံးအခြေအနေပြောပြခြင်းပါတယ်ထိုင်းနိုင်ငံခူတောင်ကျွန်းကလူသက်မှုမှာကျူးလွန်သူတွေအဖြစ်ဆွဆွဲခံရတဲ့မြန်မာရွှေပြောင်းလူသမားတွေပေါ်ရဲတွေရဲ့ညှဉ်းပန်းနှိပ်စက်မှုကိုစုံစမ်းစစ်ဆေးပေးဖို့မိဘဖြစ်သူတွေကတောင်းဆိုလိုက်ပါတယ်မြန်မာအစိုးရကိုယ်စားလှယ်ကတော့အခုမြန်မာနိုင်ငံသားတွေဆွဆွဲခံရတဲ့ကိစ္စမှာတရားမျှတစွာစီရင်နိုင်ရေးမျှော်လင့်တဲ့အကြောင်းပြောနေပါတယ် Writers သတင်းတပုတ်ပေါ်အခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပါမယ်ခင်ဗျာ
ထိုင်းနိုင်ငံတွင်မှာဗြိတိန်နိုင်ငံသားခီးသွားနှစ်ဦးတို့တပ်ဖြတ်မှုနဲ့ဆွဲဆိုခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးတို့နှိပ်စက်ခံရတဲ့ဆိုတဲ့ဆွဲဆိုချက်တွေကိုစုံစမ်းစစ်ဆေးပေးဖို့မိဘဖြစ်သူတွေကထိုင်းနိုင်ငံရဲ့အထူးစုံစမ်းစစ်ဆေးရေးဌာနကိုတောင်းဆိုလိုက်တယ်လို့ဒီကနေ့မှရှေ့နေကပြောပါရယ်လူသားမှုမှာဆွဆွဲဖန်စီခံထားရသူတွေရဲ့မိဘတွေကပြီးခဲ့တဲ့လကထိုင်းနိုင်ငံကိုရောက်ရှိခဲ့ပြီး Cosmo ကျွန်းမှာအချင်းထောင်မှာချုပ်နှောင်ခံထားရတဲ့သားဖြစ်သူတို့နဲ့တွေ့ဆုံခဲ့တာပါထိုင်းမျိုးသားလူခွင့်ရေးကော်မရှင်မိသားစုတွေနဲ့သူတို့ရဲ့ရှင်းနေတွေရဲ့တွေ့ဆုံပွဲမှာမိဘတွေရဲ့တောင်းဆိုချက်ကိုထိုင်းရှင်းနေများကောင်စီကရှင်းနေကြီးစူရာပွန်ကွန်ချနုတ်ကထိုင်းဘာသာနဲ့ဖတ်ကြားခဲ့ပါတယ
်ข้าพเจ้าขอเรียนต่อท่านว่าบุตรของข้าพเจ้าทั้ง2ไม่ได้เป็นผู้กระทําความผิดตามที่ถูกกล่าวหาเลย
ကျွန်တော်ထွန်းထွန်းထိုင်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့ရဲ့သားဖြစ်သူတွေဟာဆွဆွဲခံထားရတယ်လို့ပြစ်မှုကျူးလွန်ခဲ့ခြင်းမရှိပါဘူး။ရဲတွေရဲ့ဖမ်းဆီးစစ်ဆေးမှုလုပ်ငန်းစဉ်ဟာဖမ်းဆီးခံရသူနှစ်ဦးစလုံးအတွက်တရားမျှတမှုကိုစောင့်ရှောက်မပေးနိုင်တယ်လို့ဆွဆွဲမှုတွေဟာလည်းတရားမျှတမှုမရှိပါဘူးလို့ထိုင်းဘာသာနဲ့ဖတ်ကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုအလဲလာကြတဲ့ဟာနာဝစ်ဒရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မေလာတို့ဟာခူရောင်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကအသက်ခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်ရွှေပြောင်းအလုပ်သမားတွေဖြစ်ကြတဲ့အသက်21နှစ်အရွယ်ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကဒီလူသတ်မှုကိုကျူးလွန်ခဲ့ကြတယ်လို့ပြီးခဲ့တဲ့လကရဲတွေကပြောပါတယ်။အခုအသက်ခံရသူတွေရရှိထားတဲ့ဒဏ်ရာတွေနောက်အသက်ခံရသူတွေနဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုမီဒီယာတွေကဖော်ပြခဲ့ကြပြီးတဲ့နောက်အငင်းပွားပွဲဖြစ်လာတဲ့ဒီလူသတ်မှုမှာတရားခံအဖြစ်ဆွဆွဲခံထားရသူတွေကရဲတွေရဲ့နှိပ်စက်ညှဉ်းပန်းမှုကိုစစ်ဆေးပေးဖို့တောင်းဆိုမှုဟာဆိုရင်နောက်ဆုံးဖြစ်ထွန်းမှုတစ်ခုပါထိုင်းနိုင်ငံမှာမေလဆရာနာတည်ပြီးနိုင်ငံကစေုပ်ချုပ်ရေးရှိသေးစေဖြစ်တဲ့အချိန်မှာပဲအခုဗြိတိန်နိုင်ငံသားနှစ်ဦးတို့တပ်ဖြတ်ခံရတဲ့အမှုခင်းကြောင်းထိုင်းနိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုရဲ့ဆရာခိုင်နှုန်းလောက်ရရှိနေတဲ့ခီးသွွားလုပ်ငန်းကိုထိခိုက်နေရပါတယ်။နိုင်ငံတွင်းကရောနိုင်ငံတကာကပါအတော်လေးစိတ်ဝင်စားနေတဲ့ဒီလူသတ်မှုကိုဖော်ထုတ်ဖို့ဖိအားပေးမှုတွေရှိခဲ့ပြီးသတင်းဖတ်တွေအကြံမှာမြန်မာရွှေပြောင်းလှုပ်သမားနှစ်ဦးတို့ကိုရဲတို့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးခံရတဲ့မြန်မာနှစ်ဦးတို့ဟာအနိုင်ကျင့်ဖမ်းဆီးခံခဲ့ရတာဖြစ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်လာတာပါ။ဖန်စီခံရသူတွေကသူတို့ရဲ့ခံဝင်ချက်တွေကိုပြန်လည်ပြင်ဆင်ထွက်ဆိုခဲ့ကြတာကြောင့်မှုကင်းဆိုင်ရာစစ်ဆေးချက်တွေဟာတိကျမှုမရှိဘူးဆိုတဲ့ဆွဆွဲချက်တွေအပါအဝင်လူသားမှုကိုရဲတွေရဲ့စုံစမ်းစစ်ဆေးမှုအပေါ်မှာလည်းဝေဖန်မှုတွေနဲ့အမှုကလည်းအတော်လေးရှုပ်ထွေးလာပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်မျိုးတန်ကတော့ထိုင်းအစိုးရထံကတရားဥပဒေနဲ့အညီစီရင်မှုကိုမျှော်လင့်တယ်လို့ပြောဆိုပါတယ
်။သူတို့အနေနဲ့ကတော့ဟိုအမှုဟာတေရန်ထိုက်တဲ့အမှုကြီးဖြစ်တဲ့ကြောင့်မို့အမှုပေါ်မှာမှန်မှန်ကန်ကန်နဲ့လုံထုံးလုံးနဲ့အညီမျက်မျက်တရလေးဆောင်ရွက်ပေးဖို့ဒါကြောင့်မို့လေထိုင်းရဲ့ဥပဒေကိုလေးစားပါတယ်ဒါကြောင့်မို့ဟိုအပြစ်မရှိတဲ့ကလေးတွေဟာအပြစ်ကလုကင်းပြီးတော့ဒီအမှုကနေလုံချင်းချမ်းသာမှုရအောင်တဲ့အားလည်းတောင်းဆိုပါတယ
်မြမရွှေပြောင်းအလုပ်သမားနှစ်ဦးတို့ကိုဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းနှိမ့်ဆက်ညှဉ်းပန်းခဲ့တယ်ဆိုတာကိုရဲတွေကညင်းဆိုပြီးသူတို့ကိုအကျဉ်းထောင်တွင်မှာကောင်းကောင်းမွန်မွန်စောင့်ရှောက်ခဲ့ပါတယ်လို့လည်းထိုင်းရဲတို့ကပြောဆိုထားတာပါရှင်
။မတ်တင်ခီထိုက်ရဲ့တင်ပြချက်ပါခင်ဗျာ။ VAR ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ရတယ်လို့စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာမှ855ရန်ကုန်စာရိုက်ကြီးပဲဖြစ်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုလိုင်းတို25 32 51တို့ကနေတင်ဆက်သွားတော့မှာပ
ါ။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြီးည9:00ကျော်ရှိပါပြီ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10:00ဒီလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းစီးဝါးဤခန္ဓာတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာခန္ဓာကိုတင်ဆက်တဲ့အခါမှာတော့
ပြီးတော့ဒီနိုင်ငံညှင်းချင်းသွားပြီးတဲ့အခါမှာတခြားနိုင်ငံတွေကျတို့ပြန်ပြီးတော့ဒီလိုတော့မတူတိုက်နေပါသေးပါတော့ကျတို့နိုင်ငံသားချင်းချင်း
နိုင်ငံရင်ကျေးမှုဆိုင်ရာလေလာသူကိုစီသူမွန်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်မြန်မာနိုင်ငံတွင်အခုစပါးပေါ်တဲ့ရာသီမှာပဲစံစည်းကြဆင်းမှုတွေကြောင့်လေသမားတွေမှာထိခိုက်မှုတွေရှိနေရပါတယ်စံစပါးပြိပတ်တင်ပို့မှုအထူးသဖြင့်တရုတ်နိုင်ငံကိုတင်ပို့မှုကြဆင်းတာကြောင့်အခုလိုစံစင်းကြဆင်းရတာဖြစ်ပြီးဒီပေါ်မှာတက်ဆိုင်ရာအာဏာပိုင်တွေဘက်ကအကူအညီပေးဆောင်ရွက်ဖို့လိုလားတယ်လို့မြန်မာနိုင်ငံစံစဘာအဖွဲ့ချုပ်အတွင်းအမှုဒေါက်တာဆိုးထွန်းကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်တာဆိုးထွန်းကိုဆက်သွယ်မိမြန်တာတဲ့ကိုသားညွန့်ဦးကဒီတစ်ပတ်စီးပွားရေးကဏ္ဍမှာတင်ဆက်ပါမယ်
ကျွန်တော်တို့ရဲ့ H4 ရဲ့အဓိကထွက်ပေါက်ကရုပ်နိုင်ငံကိုပို့တာပေါ့နော်။ဒါမနစ်ကဆိုရဲ H4 ရဲ့စုစုပေါင်းရဲ့ဖက်ဆန်ရတဲ့နှုန်းကတရုတ်ပြည်ကိုပို့ရတာ။ဒီနေ့ကျွန်တော်တို့ပြီးခဲ့တဲ့လအစပြီးတော့မှကျွန်တော်တရုတ်ပြည်မှာတရားဝင်ကျင်းတဲ့စံတွေကိုစံနဲ့ပြောင်းဖန်းတယ်ပေါ့နော်။ဖန်းတဲ့ခါကျတော့ကျွန်တော်ပေါ်လာပြီးကဒီကျင်းပို့တဲ့စံတွေညော့သွားတာပေါ့နော်။အချို့ရက်တွေမှာဆိုရင်တော့မတင်ပို့ရဘူး။အချို့ရက်တွေမှာဆိုရင်ပုံမှန်တင်ဖို့နေကြအိမ်5000လောက်ကနေပြီးတော့ခုက1000လောက်မပြည့်ရင်တင်ပို့တာပေါ့နော်။အဲ့တော့တရုတ်ဝယ်လို့ကကြာပါတယ်ဒါတကြောင်းပေါ့နော်ဒုတိယတကြောင်းအနေနဲ့ပြောမယ်ဆိုရင်ကျွန်တော်ရဲ့ဒီဘဟီဖူကအာဖရိကဇီကုတ်ကိုအဓိကသွားပါပေါ့နော်ဒီအာဖရိကဇီကုတ်ကတင်မှုတဲ့ဟာလေအခုကမြန်မာနိုင်ငံကြီးကတွင်လာတာပေါ့နော်ဒီထိုင်းနိုင်ငံတို့ဗီယက်နမ်နိုင်ငံတို့ကလည်းကျွန်တော်ကဒီတိုင်ပဲအနေနဲ့သူကပို့ရတင်ဖို့အတွက်ဒုစားလာတဲ့ခါကြတယ်ဒီဘမှာလည်းကျွန်တော်တို့အနေနဲ့ဒီကမ္ဘာစံစည်းရလည်းကျွန်တော်အဖို့ကြီးကြီးကကြာလာပါဝင်တော့ရန်ကုန်ဒီကံရောက်တံပေါ်တံတန်းကိုဟိုဒေါ်လာ345 350ဝန်းကျင်အနေနဲ့ခုကတို့ရဲ့ offer 320လောက်ပဲပြီးတယ်ပေါ့နော်ပြီးတဲ့ခါကျတော့ exporter ကမခိုက်တော့ဒီနေ့သမောတင်ကလို့ဆိုရင်ဒီလာပိုင်းတွေမှာသမောတင်တိတ်မရှိခဲ့အနေနဲ့ဖြစ်နေပါတော့ဆိုတော့ဒီလိုမျိုး export ရလဲနေနေတဲ့အချိန်မှာအခါဘာဖြစ်တဲ့ဆိုရင်ကျွန်တော်တို့ကုန်တွေစက်ပိုင်တွေလက်ထဲမှာမနေ့ကဒီစပါးနဲ့ဆန်လောင်လာတာပေါ့နော်လောင်လက်ကလက်ကြံများနေတဲ့အနေဒါရှိတို့ကပြီးခဲ့တဲ့စပားဒီစပားပေါ်တော့မှာစပားပေါ်တဲ့အချိန်မှာ၄သိန်းစီးလောက်ရှိနေတယ်ဆိုတော့၄သိန်းစီး၄သိန်း2000စီးပေါ့ဒါစံစီးစပားကြီးအတက်ဖမ်းပြောမှာတို့ရဲ့ stock ဝယ်ထားတဲ့ဟာများနေတဲ့အပိုင်းမှာရှိတယ်နော်ပြီးတော့အခုစပားပေါ်တဲ့အချိန်မှာတို့ကဒါတွေကိုတွန်းပြီးထုတ်ရောင်းကြတဲ့အပိုင်းမှာရှိလာပြီးတော့အဲ့ခါကျတော့ဈေးကွက်မှာပြိုဆင်းလာတာပေါ့နော်ရောင်းလို့ကများလာတယ်ဝယ်သူကနည်းနေတဲ့အပိုင်းဖြစ်တဲ့အကြောင်းမျိုးဒီစပားပေါ်တဲ့အချိန်မှာတော့လက်ရှိနေတာမှာတောင်းလို့နေနေစပားကြီးကျဆင်းတဲ့ဟာကိုပြောလို့
အခုကျွန်တော်တို့တစ်ဖက်မှာဒီစပါးအထွက်နှုံးကလည်းဒီနှစ်ကြတယ်လို့ချို့ညာရီမှာကြတယ်လို့ကြားရလေကြားတဲ့အခါကျတော့အခုစံစည်းကလည်းကြတယ်ဆိုတော့ဒီကရက်ကလေသမားတွေလည်းထိမှာပဲတခြားဘာကရက်တွေများရှိနိုင်သေးလဲခင်ဗျအ
ဓိကဘာလို့ထိမှာတော့ခုနလေသမားပေါ့နော်ဒါတော့ဘာလို့လဲလေသမားကျတော့သူရဲ့စက်ကူးစိတ်ဟိုထုတ်လုပ်တဲ့ဂုဏ်ရစိတ်ကိုကာမိဖို့လိုတာဟုတ်တော့သူတို့ကရှိရဲ့ကျွန်တော်တို့အနေနဲ့ size အားလုံးနဲ့အများစုကဒီချင်းတွေနဲ့ရက်တည်ရတာပေါ့ဆိုတာဆိုတာဆိုင်ပန်ကြီးရဲ့မရရင်ပြန်ရနေကြီးရဲ့နောက်တဲ့နေဩဇာဘုဒ္ဓဆေးဓာရီတို့အကျိုးဝယ်ရတယ်ပေါ့နော်ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ခုရောင်းချတဲ့နေရာမှာကျွန်တော်တို့ရဲ့တွေ့ကြုံရပေါ့နော်လွယ်တဲ့ဒီ2017ဆက်နေဝင်းရှင်တော့လေကဘာဆန်လေးစုကြတဲ့ကြောင့်မလို့ကျွန်တော်တို့ကဘာစီ2သိန်းခွဲစီဝင်းရှင်တော့ဖြစ်သွားတယ်အဲ့ခင်ညာလေးလေသမားရဲ့တွေ့ကြုံတော့ဒုက္ခရောက်ခဲ့နေတာမျိုးကြုံရတာပေါ့နော်ဒါလည်းခုအရင်နဲ့ဒါဒီနည်းနည်းကွဲတော့ပြန်မှာဒုတိယအချိန်ကပြန်လည်ပြီးကြုံတွေ့လာနိုင်တဲ့အနေအထားမျိုးလည်းရှိပါတယ်။နောက်တစ်ခုကကျွန်တော်တို့ကဒီဟာကြီးကိုစံနဲ့စံစဘာနဲ့ပတ်သက်ပြီးစဉ်းစားမယ်ဆိုရင် ကျွန်တော် supply chain တခုလုံးစဉ်းစားတာကျွန်တော်လေသမားဒီမကောက်ဘူးနော်လေသမားရောင်းနေတဲ့ကဆွဲသားတွေကိုရောင်းတယ်ဆွဲသားတွေကတခါနေဆက်ပိုင်တွေကိုရောင်းတယ်ဆက်ပိုင်တွေကတခါကျွန်တော်တို့ဒီဘင်းတောင်ရန်ကုန်တန်းလေးကုန်ဒီကုတ်ကိုပို့တယ်အဲ့ဒီကစင် export ဖြစ်တယ်ပေါ့ဒီနေရာမှာ block ဖြစ်သွားရင်သူကစင်ငယ်စင်ငယ်ဖြစ်သွားတယ်သူကတော့ export က block ဖြစ်သွားရင်လေသမားနဲ့မဆိုင်ပါဘူးသူကပြောလို့မရပါဘူးလေသမားကြီးနေသွားပြီးတော့မှခုနကလိုဝေကြီးစစ်စစ်ကိုရက်သွားပါရက်သွားရင်ရက်တိုက်ထိခိုက်အော်ကျွန်တော်တို့အတိုင်းဒီမှာကြတော့ဇနက်နိုင်ငံကမှလို့ဒီဘဏ်နဲ့ဘန်ကင်းနဲ့ finance ပေါ့နော်ဘဏ်နဲ့ငွေကြေးစနစ်ကဟိုဒီခိုင်မာမှုမရှိသေးဘူးဒီဇနက်ပတ်သက်ပြီးတော့လေဒီဘဏ်နဲ့ငွေကြေးစနစ်အနေနဲ့ခုနနေရာစိုက်ပွဲကဏ္ဍမှာစံပုံးမှုအားနေတယ်ပေါ့ဒါကတော့အစ်င့်တိုင်းပါပဲနေသမားကိုပံ့ပိုးတဲ့နေရာမှာလဲဒါပြေးဝမှုတော့မပံ့ပိုးနိုင်ဘူးဒါကခုနကကျွန်တော်တို့ပြောနေတဲ့ supply chain မှာရှိနေတဲ့ဒါဆက်ပိုင်းနေဒီလိုတိုင်းဒီနေ့ကလေဒါခုနဒီ finance ပတ်သက်ပြီးတော့မှထောက်ပံ့မှုမရရှိဘူး။မရရှိတဲ့အတွက်ကြောင့်မို့ဒီလူတွေအားလုံးကမိမိရဲ့ကိုယ်ပိုင်ငွေကြေးသို့မဟုတ်ပြင်ပအနေချင်းငွေပုံကရက်တည်နေတာအတွက်ကြောင့်မလို့။ဒီနေရာမှာရက်သွားတဲ့ဆိုတာနဲ့တကယ်နဲ့ကျွန်တော်တို့ရဲ့ဒီ chain ကိုလုံးရက်သွားလို့ကြောင့်မလို့။အခုစဘာပေါ်တဲ့ဟာလည်းကျွန်တော်တို့ကလည်းကဘိုးစဘာဆိုင်က16တန်းနေထွက်လာမယ်စဘာ။ကျွန်တော်တင်းအတန်းနေအားဖြင့်တန်းကျွန်တော်တို့တန်းချင်းတန်း20ရာနေပြီးတော့ဒါ20အားတန်းကြောက်ပေါ့နော်အဲ့တော့ထွက်လာနိုင်တဲ့အပိုင်းရှိတော့ကြောင်းမလို့ဒီအားတွေကိုကျွန်တော်တို့အနေနဲ့ဖွဲ့ယူသိင်းမှုတွေငွေကြေးမလုံလောက်တဲ့ပြဿနာဖြစ်လာနိုင်ပါလေ
ဟုတ်ကဲ့
ဖြစ်လာနိုင်တော့နောက်ဆုံးထိတိုင်းတာကတော့ခေါင်းကကြောင်းပြောတယ်လေဓမ္မကတော့အဓိကအရှိမယ
်ဟုတ်ကဲ့တခြားဒီစိုက်ပျိုးရေးပိုင်းပေါ့သူပြည်ဒီစဘာစိုက်ပျိုးရေးနဲ့ပတ်သက်လို့နောက်ပိုင်းတွေရောနောက်နှစ်တွေရောထိခိုက်နိုင်လားဒီအခြေအနေကအ
ဲသူကဘာဖြစ်သွားလဲဆိုရင်ဒီနှစ်ကြာသွားလဲဆိုတာနဲ့အပိုင်းနဲ့လေဓမ္မရဲ့ဘာဖြစ်သွားမလဲဆိုရင်သူကအကျွေးမရှိဘူးပေါ့နော်မကျေနိုင်တဲ့အတွက်ကြောင်းမလို့နောက်တစ်ခေါက်ပတ်စံချီလို့မရဘူးကျွန်တော်စိုက်ပိုင်ကလည်းအဲ့လိုပဲကျွန်တော်ကဝိုင်းကြီးကျုပ်စနစ်နဲ့ချီရတဲ့ကြောင့်မလို့ဒီရွာတွေမှာဒီကျွေးမဆက်နိုင်တဲ့လူရှိရင်ကျွန်တော်ကဒီရွာလုံးကိုပတ်စံအထက်မှချီတော့ဘူးချီရတဲ့ကြောင့်မလို့စိုက်ကြည့်ချီမမရတဲ့ကြောင့်မလို့ဒီကထက်ဆိုင်ဖို့အရင်နေမရှိဘူးဒါကပြေမမှာချီရတဲ့ပတ်စံအကျွေးရှင်နေရတယ်အကျွေးမဆက်နိုင်ဘူးဆိုရင်တို့အနေနဲ့နောက်တစ်ခေါက်ထပ်ပြီးတနည်းဩဇာပို့တက်စီတာကိုအကျွေးမပေးဘူးမပေးတဲ့ကြောင့်မလို့လာမဲ့ဒီလူစဘာစိုက်ကူတဲ့အတွက်ကိုစိုက်ကရောဝနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကြာရေးလူတွေရဲ့ဒီလိုပဲပေါ့အခုထိကနဲ့ပြန်လည်သူ့အတွက်ကိုကျွန်တော်ကအချိန်တော်ပြန်ယူရတဲ့အပိုင်းမှာရှိပါတယ
်ဟုတ်ကဲ့
လေသမားကြီးရဲ့စာရုံးနေကြီးကိုအများကြီးထိခိုက်နိုင်တဲ့အနေအထားမျိုးတော့တွေ့ရမှာပ
ါဒီအချိန်ဒီပေါ်မှာအစိုးရဘက်ကအထောက်ပံ့အနေနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်လို့ရလဲအစိုးရဘက်ကတော့ဘာတွေပြင်ဆင်ထားတာတွေ့ရပါလဲ
အဲကျွန်တော်တို့အနေနဲ့ကတော့ဒါအခုဒီပြီးခဲ့တဲ့ဒီသံသရာသိန်းချုပ်စီးမှာတော့ကျွန်တော်တို့အနေနဲ့လေသမားကိုစားတော့ဂျန်နဲ့ပတ်သက်ပြီးဒီသံသရာဆန်စီဘာရစ်တာဆင်းတဲ့ပတ်သက်ပြီးတင်ပြတာတော့ရှိပါတယ်။ဒါအစိုးရအပိုင်းတော့ direct တင်ပြထားတော့မရှိသေးပါဘူး။သို့တော်လည်းပဲကျွန်တော်တို့ဒီလာမယ့်ပတ်တွင်းမှာတော့ကျွန်တော်တို့ဒါသက်ဆိုင်ရာစူရကူတန်းဝင်နေတာတော့တင်ပြမယ်လို့ကျွန်တော်တို့ရှိပါတယ်
။ဟိုကလုံအလုရဆိုလို့ရှိရင်အစိုးရအာဏာပိုင်ဘက်ကဘယ်လိုမျိုးအကူအညီပေးနိုင်ဖို့မျှော်လင့်ထားလဲခင်ဗျာ။ဘယ်လိုမျိုးအကူအညီပေးတင်တယ်လို့ယူဆပါလဲ။
ကျွန်တော်တို့အနေနဲ့ထောက်လုံးမှုစိတ်ကုန်ကြစီအောက်ရောက်ရင်တော့ဒီထောက်လုံးမှုစိတ်ကုန်ကြစီကတော့အစိုးရဘက်ကနေပြောတာဒီ subscribe လုပ်ပြီးတာပေါ့။ဥပမာဆိုပါစို့ကျွန်တော်တို့ထုတ်ကြည့်ပြရတဲ့ငွေကိုကျွန်တော်တို့အနေနဲ့ဒီပုံသားစီကိုကာမီရဲ့ငွေကိုပြန်ပြီးတော့လျှော်ပေးတဲ့ဟာမျိုးပေါ့နော်။သို့မဟုတ်ခုနဒီလုံးတစ်ခုသတ်မှတ်ပြီးတော့မှပြန်လည်ဝယ်ယူပေးတဲ့ဟာမျိုးလုပ်ပေးနိုင်ရင်တော့ကျွန်တော်တို့အတွက်အသက်ပေါ်ထောက်ပံ့ရမှာ
။ကိုသားညွန့်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။မနက်ဖြန်အင်္ဂါနေ့ညမှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အင်္ဂါညတိုက်ရိုက်လေလိုင်းမှာဘာတွေဆွေးနွေးကြမလဲအသိပေးပြစေခင်ဗျာ။
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုရဲ့မြန်မာအပေါ်အရေးယူထန်ခတ်မှုစီးရင်ထဲမှာအာဏာရပါတီကြီးတွေကဩဇာကြီးတဲ့ဥအောင်တောင်းကိုထည့်သွင်းလိုက်ပါတယ်အခုလိုလောက်ရက်ကိုကြည့်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုထိစပ်ဆက်ဆံနေတယ်လို့ပဲလိုအပ်တယ်လို့ဖိအားပေးသွားမယ်သဘောလည်းတွေ့ရပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲအတွေ့အခုလိုဖိအားပေးဆောင်ရွက်မှုတွေကအစိုးဘက်ကိုဥတီနိုင်သလားအကောင်ဘက်ကိုဥတီနိုင်သလားတော်ရရှင်တွေကရောဘလို့ယူဆကြပါသလဲအခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးနဲ့ Fax နံပါတ် 1-239-382-9992 တို့ကိုဆက်သွယ်နိုင်ပါတယ်ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါညတိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံနှိုးဆော်လိုက်ရပါတယ်ခင်ဗျာ။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။မဆုမြမွန်ကတင်ဆက်ထားပါတယ
်။အမေရိကန်မှာလေလူတွေအကြောက်ဆုံးအနေအားဘာလို့ထင်လဲကိုသားညုံ
။အကြမ်းဖက်တိုက်ခိုက်တာဖြစ်မှာပေါ့မဆုမြမွန်ကဘာဖြစ်လို့လဲဗျာ။
တိုက်ခိုက်တာတော့တိုက်ခိုက်တာပဲဒါပေမဲ့အကျန်းဖက်တိုက်ခိုက်တာမဟုတ်ဘူးကိုသားညုံရဲ့အွန်လိုင်းပေါ်ကနေတိုက်ခိုက်တာကိုအမေရိကန်တွေအကြောက်ဆုံးနဲ့ Gallup ဆိုတဲ့ကုမ္ပဏီကဒီရာဇဝတ်မှုဆိုင်ရာစစ်တမ်းကိုနှစ်စဉ်လုပ်လေရှိတယ်အဲ့ဒါဒီနှစ်လုပ်တဲ့စစ်တမ်းမှာအမေရိကန်တွေကတခြားပြစ်မှုတွေထက်ကိုသူတို့ရဲ့ဘဏ်ကတ်တွေအကျွေးကပ်ပြားတွေတဲ့အချက်အလက်တွေအွန်လိုင်းပေါ်မှာခိုးယူခံရမှာကိုအကြောက်ဆုံးဆိုတာသိရတာပဲ
အမေရိကန်ကုန်စုံဆိုင်ကြီးတွေကနေတဆင့်ဈေးဝယ်သူတန်းနဲ့ချီရဲ့ဘဏ်စင်းအချက်အလက်တွေခိုးယူခံရတဲ့ဆိုတဲ့သတင်းတွေခုနောက်ပိုင်းမှာပို့ပြီးတော့ကြားလာတော့လူတွေကစိုးရိမ်တာတိတ်တော့အံ့ဩစရာမကောင်းတော့ဘူးထင်တယ်ဗ
ျဟုတ်ပါရှင်ဈေးဝယ်လို့ရှိရင်လေပတ်စံတက်ကိုဘန်ကပ်ပြားတွေအကျွေးဝယ်ကပ်ပြားတွေကိုပို့သုံးလာကြတာကရောနောက်အွန်လိုင်းပေါ်ကနေဈေးဝယ်ကြတာမျိုးပါပို့များလာတော့အွန်လိုင်းဟက်ကာတခိုးတွေအတွက်ကအကြိုက်ပေါ့အဲ့ဒီ Gallup ရဲ့စစ်တမ်းအရဆိုလို့ရှိရင်အမေရိကန်69ရာခိုင်နှုန်းကဆိုင်တွေမှာငွေချေသုံးတဲ့သူတို့ရဲ့ဘန်ကပ်အချက်အလက်တွေခိုးခံရမှာအကြောက်ဆုံးလို့ပြောကြတယ်နောက်ပြီးတော့ကိုယ့်ရဲ့ computer တွေ smart လက်ကင်ဖုန်းတွေတဲ့ကို hacker တွေခိုးဝင်ပြီးတော့ကိုယ့်ရဲ့အချက်အလက်တွေကိုခိုးကြမှာကိုစိုးရိမ်ကြတဲ့သူကလည်းဒုတိယအများဆုံးပဲ62ရာခိုင်နှုန်းတောင်ရှိတယ်ရှင့
် computer internet ခေတ်ကြီးမှာ online တခိုးတွေကိုစိုးရိမ်ကြတာလည်းသဘောကတော့ကျပါတယ်ခံရတဲ့သူတွေကလည်းနဲမမနဲဘူးဗ
ျကိုယ့်ရင်ဖောက်ခံရမယ့် NDA တို့လူရဲခံရမယ့် NDA တို့ကိုယ့်ကိုရိုက်နှက်တိုက်ခိုက်ခံရမယ့် NDA တို့ကိုတော့မှ American လူတွေအရန်ကြီးမစိုးရိမ်ကြတာစစ်တမ်းမှာတွေ့ရတယ်အကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ကိုတော့မှစိုးရိမ်တယ်လို့စစ်တမ်းမှာပြောကြတဲ့သူက28ရာခိုင်နှုန်းပဲရှိတာကိုသားညုံရဲ့
အခုခေတ်မှာဒီ online hacker တွေဆိုတာကအရင်ကလိုမျိုး internet ပေါ်မှာလက်တက်ဆန်ပြီးတော့သူများ computer တွေထဲခိုးဝင်ကြတာမျိုးမဟုတ်တော့ဘူးမဟုတ်လားဗျ။ဂိုင်းတွေဘာတွေနဲ့သေချာကူပဲစနစ်တကျ online ပေါ်မှာအချက်လက်တွေကိုအုပ်စုဖွဲ့ပြီးတော့ခိုးလာကြတာဗျ။
အင်္ဂလိပ်လိုဆိုရင်တော့ cyber attack တွေလုပ်တာလို့ပြောကြပါရယ်
။တာမန်လူတွေရဲ့ကွန်ပျူတာတွေ internet ကွန်ရက်တွေမပြောနဲ့ American သမ္မတရဲ့ Embiro က internet ကွန်ရက်တောင်မှတိုက်ခိုက်ခံရတာမဟုတ်လားဗျ
။ Embiro ပြောခွင့်ရသူ George Arness ရဲ့အပြောအရဆိုလို့ရှင် Embiro ရဲ့ internet စနစ်ကိုနေ့တိုင်းတိုက်ခိုက်ခံနေရတာတဲ့။အဲ့လိုမျိုး cyber attack ကိုကမ္ဘာတဝန်းကတဦးတယောက်ချင်းလုပ်တာမျိုးရှိသလိုအုပ်စုဖွဲ့လုပ်နေကြတာတွေလည်းရှိတယ်တဲ့။အခုတစ်ခေါက်တိုက်ခိုက်ခံရတာကိုလည်းအလေးထားပြီးတော့ကိုစုံစမ်းနေတယ်လို့ Embiro ပြောခွင့်ရသူကပြောပါရယ်။
တူလျော်ဝဲစင်မဟုတ်တဲ့ကွန်ပျူတာတွေစနစ်တွေတိုက်ခိုက်တာခါလို့တော်သေးတာပေါ့ဗျ internet ဆက်သွယ်မှုခဏပြတ်သွားတာကလွဲပြီးတော့ဘာမှကြီးကြီးမားမားထိခိုက်မှုမရှိခဲ့ဘူးလို့အင်ဗျူရောကပြောပါတယ်တိုက်ခိုက်မှုဘယ်ကလုတ်တယ်လဲဆိုတာကိုတော့ထုတ်မပြောဘူးဗျအစိုးရတွေကိုယ်တိုင်ကအားပေးထားတဲ့ online တိုက်ခိုက်မှုတွေရှိတယ်ဆိုတာကိုအရင်ကတည်းကအစိုးရတာဝန်ရှိသူတွေပုဂ္ဂလိကအစိုးရသားတွေမှာခဏခဏတော့ပြောသံစုစံကြားရပါတယ
်ကိုသားမျိုးဦးအဲ့ဒါပြောလို့ UK က Guardian သတင်းစာကြီးထဲမှာသုံးသပ်ချက်ဆောင်းပါးတစ်ခုကိုပြောရအောင်မယ်အဲ့ဒီဆောင်းပါးကဒီဖြူးသူတေသနာအဖွဲ့ရဲ့ cyber attack နဲ့ပတ်သက်ပြီးတော့ရေးသားထားတဲ့ဆောင်းပါးပ
ါဖြူးကဒီ computer internet ကျွမ်းကျင်သူတွေကို2025ခုနှစ်မတိုင်ခင်အကြီးကျယ် cyber တိုက်ခိုက်မှုတွေဖြစ်လာခဲ့လို့ရှင်နိုင်ငံတွေအနေနဲ့နိုင်ငံရဲ့လုံခြုံရေးနဲ့ပြည်သူတွေကိုအကာအကွယ်ပေးနိုင်စွမ်းရှိပါမလားဆိုတာကိုစစ်တမ်းလုပ်တာပါအဲ့ဒီစစ်တမ်းမှာအသက်ဆုံးရှုံးတာဒေါ်လာတန်းဘီလီယံနဲ့ချီပြီးတော့ထိခိုက်ပျက်စီးမှုတွေဖြစ်မယ်လို့ပညာရှင်67ရာခိုင်နှုန်းကဖြေကြတယ်မဖြစ်ဘူးဆိုပြီးတော့ဖြေတဲ့ computer ပညာရှင်ကလည်း39ရာခိုင်နှုန်းရှိပါတယ်
ဒီစစ်တမ်းကိုအခြေခံပြီးတော့ Guardian သတင်းစာကြီးရဲ့ဆောင်းပါးမှာပညာရှင်တွေပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ Internet နဲ့ချိတ်ဆက်လက်ပတ်နေတဲ့ကာကွယ်ရေးစနစ်တွေ၊သယ်ယူပို့ဆောင်ရေးစနစ်တွေ၊ငွေကြေးအထောက်အထွင်းလုပ်တာပါတဲ့ဘဏ်လုပ်ငန်းစနစ်တွေက Cyber တိုက်ခိုက်မှုလုပ်သူတွေရဲ့ရန်ကနေပြီးရှောင်လွှဲလို့မရနိုင်တဲ့ပြစ်မှတ်တွေဖြစ်တယ်လို့ဆောင်းပါးထဲမှာရေးထားပါတယ်။ Microsoft ကုမ္ပဏီကထင်ရှားတဲ့ Engineer Christian Hartima ကကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကို online ကနေပြီးတော့အခိုးခံရလို့ဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးတာမျိုးတွေကရှိခဲ့ပြီးပြီလို့ပြောတာကိုကိုးတကားထားပါတယ
်။ဒါအပြင်စနစ်တွေကိုတိုက်ခိုက်တာမျိုးလေကြောင်းပြန်သမှုထိချုပ်တဲ့စနစ်တွေကိုတိုက်ခိုက်တာမျိုးကလည်း online ပေါ်ကနေလုံနိုင်တဲ့အန္တရာယ်ဖြစ်တယ်ဆိုတာကို American အာကသလိလာစူးစမ်းရေးဌာန NASA က Program Manager Mark Neil ကထောက်ပြပါတယ်
။ကမ္ဘာအင်အားကြီးနိုင်ငံတော်တော်များများကဒီ internet ကွန်ရက်တွေ computer တွေကိုတိုက်ခိုက်ဖို့နည်းတွေကိုတက်တက်ကြွကြွနဲ့ထွင်နေကြတာမြင်ရတယ်လို့သူကဆိုပါတယ်။သူရဲ့အသုံးအနှုန်းအတိုင်းဆိုရင်တော့ cyber weapon cyber လက်နက်တွေထွင်နေကြတာတဲ့အဲ့ဒီ cyber လက်နက်တွေနဲ့တိုက်ခိုက်တာမျိုးတွေလည်းရှိနေတယ်လို့သူကဆိုပါတယ်
ကွန်ပျူတာပညာရှင်39ရာခိုင်နှုန်းကတော့2025မတိုင်ခင်အကြီးကျယ်စိုက်ဘာတိုက်ခိုက်မှုမျိုးကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ဖြေထားကြတော့နည်းတော်သေးတယ်လို့ဆိုရမယ်ဗျ
။ဟုတ်ပါတယ်သူတို့ကတော့အင်တာနက်အွန်လိုင်းလုံခြုံရေးပိုင်းမှာဟာကွက်တွေရှိလို့ရှိရင်ပြင်ဆင်မှုတွေကတဖြည်းဖြည်းတိုးတက်လာနေတာ။နောက်အင်တာနက်ကွန်ရက်ချိတ်ဆက်တဲ့စနစ်တွေကပိုပြီးတော့ကောင်းလာနေတာကြောင့်ဖြစ်လာနိုင်တဲ့အွန်လိုင်းပေါ်ကတိုက်ခိုက်မှုကြီးတွေကိုရှောင်ရှားနိုင်မယ်လို့ယုံကြည်ကြပါတယ်ရှင်။
ဘာဆူမြန်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရပြီးအခုဒီခါတော့တက်တက်ရောင်သတင်းလွှာတွေကိုနားဆင်ရတော့မှာပါ။မအေးတနာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းတော်မှာတော့ဘောလုံးသမားဘယ်ကမ်ရဲ့အမျိုးသမီးဗစ်တိုးရီယာဘယ်ကမ်ကိုအောင်မြင်တဲ့အစည်းအဝေးရေလုပ်ငန်းရှင်လို့ပါလို့သတ်မှတ်လိုက်ကြတာပါလေချောကလက်နဲ့ချုပ်တဲ့အဝတ်အထည်တွေကိုပြသတဲ့ချောကလက်ဖက်ရှင်ရှိုးဒီလိုမျိုးကမ္ဘာတစ်ဝှမ်းကနာမည်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထွားတာတွေကိုကြားကြရမှာပါဟယ်လိုအချစ်တော်ဂျော့ချ်ကလူနီဟာအီတလီနိုင်ငံဗင်နစ်မြို့မှာမင်္ဂလာဆောင်ပြီးနောက်တလကြာမှာပဲလန်ဒန်မြို့တော်နယ်မှာဝေးလာတဲ့ဘက်ကင်ဟမ်ရှဲက Country Club တခုမှာမင်္ဂလာအခမ်းအနားတစ်ခုထပ်ပြီးတော့စီစဉ်မယ်လို့သိရပါတယ်စက်တင်ဘာလနောက်ပိုင်းကဟောလိဝုဒ်အကျော်မော်တွေတက်ရောက်တဲ့အခမ်းအနားအရင်လောက်ခဲ့ပြီးတဲ့နောက်တင်းနှင်းလာနေမှာပဲသူတို့ကအခမ်းအနားနဲ့လက်မှတ်ရေးထိုးပြီးတော့မင်းသားဂျော့ချ်ကလူနီနဲ့လူခွင့်ရေးရှင်နေလက်ဗနွန်ရွယ်ဘွားအမာအလာမူဒင်တို့တရားဝင်လက်ထပ်ထိမ်းမြားခဲ့ကြတာပါဒီစနေတင်းငွေမှာတော့သူတို့အင်္ဂလန်မှာအခမ်းအနားထက်လုံမယ်ဆိုတဲ့သတင်းကြောင့်သူရဲ့ရောက်ခမတွေတဲခုံမယ်ဆိုတဲ့ဟိုတယ်ရဲ့အပြင်ဘက်မှာရုံမြင့်တန်ကြားနဲ့သတင်းတောက်တွေတလှည့်ကြီးသွားပြီးတော့စောင့်နေခဲ့ကြပါတယ်ပရိသတ်ကိတာရေးစီမှာနာမည်ကျော်မှတ်တိုင်တစ်ခုဖြစ်တဲ့ Culture Club အဖွဲ့ဟာ1982ခုနှစ်မှာပထမဦးဆုံးအကြိမ်ဖျော်ဖြေခဲ့တဲ့ London Club Heaven မှာအခုနှစ်ပေါင်း32နှစ်အကြာမှာတော့အောက်တိုဘာလ29ရက်နေ့ကပြန်ပြီးတော့ဖျော်ဖြေခဲ့ပါတယ်။ Q Awards လို့ခေါ်တဲ့ Q ဆုချီးမြှင့်ပွဲမှာ Q Idol ဆုရရှိခဲ့တဲ့ Culture Club ပင်နိုင်ဆိုတော့ Brian George ကအဲ့ဒီဆုပေးပွဲမှာတိုင်ခင်တရက်ကသူတို့ရဲ့ပြန်လည်ဆန်းသစ်တဲ့ဖျော်ဖြေပွဲနဲ့ပတ်သက်ပြီးတော့ပြောတော့သူတို့ကိုပရိသတ်တွေကအရင်ကနှွေးနှွေးထွေထွေရှိနေတုံးပဲလို့ပြောသွားခဲ့ပါတယ်။အင်းင်းကဖျော်ဖြေပွဲဟာ12နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်နေအပြည့်ပြင်းပြီးတော့ဖျော်ဖြေတာဖြစ်ပြီးတော့နှစ်တွေအများကြီးကြာပေမဲ့လည်းတချို့အရာတွေကတော့ဘာမှအသိမပြောင်းလဲသွားဘူးလို့ Brian George ကပြောပါတယ်။
Well, you know, in a funny way, I was thinking, you know, in the room, you know, when we first started.
သူကတို့လိုမျိုးပြင်ဆင်မှုမျိုးနဲ့လိန်သူချစ်သူတွေအရင်တည်းကလည်းတိတ်ပြီးမတွေ့ခဲ့ရတယ်လို့အခုလည်းမတွေ့ရပါဘူး။လိန်သူချစ်သူတွေကအခုထိလည်းတမျိုးကြဆန်းကျင်သူတွေများပါတယ်လို့ Brian George ကပြောသွားပါတယ်။သူက1990ပြည်လွန်ဆုံးပိုင်းမှာ Culture Club အဖွဲ့ကနေထွက်သွားပြီးတော့အခုမှအဖွဲ့နဲ့တချင်းပြန်ဆိုတာဖြစ်ပါတယ်ရှင်။အစောတော့တဖြစ်လဲဖက်ရှင်ဒီဇိုင်နာ Victoria Beckham သူကဘောလုံးသမား David Beckham ရဲ့ဇနီးပါအခုသူ့ကို UK နိုင်ငံရဲ့ထိပ်တန်းစွန့်ဦးလုပ်ငန်းရှင်အဖြစ်နဲ့ Management Today Magazine ကရွေးချယ်လိုက်ပါတယ်။သားသမီး၄ယောက်ရဲ့မိခင်လည်းဖြစ်တဲ့ Victoria Beckham ဟာသူ့ရဲ့နာမည်နဲ့ Fashion အဝတ်အထည်တစ်စိမ့်တစ်ခုကိုထုတ်လုပ်တာပါ။ဒီနေ့ New York Fashion သတင်းပတ်မှာသူ့ရဲ့လက်ရာဒီဇိုင်းတွေကိုပါဝင်ပြသခဲ့ပြီးတော့အရင်လားကတော့သူ့ကိုယ်ပိုင်ဆိုင်ကိုလည်း London Mayfair ရပ်ကွက်မှာဖွင့်လှစ်ခဲ့ပါတယ်
။ From 1 million turnover to 30 million in 5 years. That's definitely a success story and I think
လူတွေကသူ့ကိုတိတ်ပြီးတော့ထင်ထားကြမှာတော့မဟုတ်ပါဘူး။ဒါပေမဲ့ဒေါ်လာပေါင်တန်းတန်တဲ့ကုမ္ပဏီတစ်ခုကို၅နှစ်အတွင်းမှာဒေါ်လာပေါင်တန်း30ဖြစ်အောင်လုပ်နိုင်တာအောင်မြင်တာမဟုတ်လို့ဘာဖြစ်မလဲလို့ Drabble's Magazine က Fashion Editor Grammy Moran ကပြောသွားပါတယ်။အခုဆိုရင်သူ့ရဲ့အဝတ်ထည်တွေကိုတောင်ကိုရီးယား၊လက်ဘနွန်နဲ့ Saudi Arabia နိုင်ငံတို့အပါအဝင်နိုင်ငံပေါင်း45နိုင်ငံမှာရောင်းချနေပါတယ်ရှင်။
En effet, nous avons constaté
ချက်နဲ့ကြိုက်တဲ့သူတွေအဝတ်အစားဒီဇိုင်းတွေကိုသဘောကျတဲ့သူတွေအတွက်ပြည်သစ်နိုင်ငံက fashion ပြပွဲကအစိတ်ဝင်စားစရာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ fashion ပွဲမှာ model 80လောက်ကချောကလက်တွေနဲ့ဒီဇိုင်းထုတ်ထားတဲ့အဝတ်အစားတွေကိုဝတ်ဆင်ပြသခဲ့တာပါ။ model တရုတ်ပြသူတွေထဲမှာတော့ပြင်သစ် tennis champion ဟောင်း Marion Bartoli နဲ့ American အနုပညာရှင် Mia Friedel လိုနာမည်ကြီးတွေလည်းပါဝင်ပါတယ်။ကမ္ဘာပေါ်ကနာမည်ကြီးချောကလက်ဆက်ယုံတွေကဒီဇိုင်းဆွဲဖန်တီးတဲ့အဲ့ဒီအဝတ်အစားတွေနဲ့ပါရီမြို့တော်ကဆလုံးတွေချောကလက်ဖက်ရှင်ပြပွဲနှစ်စဉ်ကျင်းပတာအခုခေါက်နေဆိုရင်အကျိတ်20ရှိပါပြီ။နှစ်20ပြည့်အထိမ်းအမှတ်ဖြစ်တဲ့အကောင်းဆုံးဝတ်ဆုံး150ကိုရွေးချယ်ပြီးတော့နှစ်ပတ်လည်အထူးအစီအစဉ်ဖြစ်နေလဲပြသထားပါတယ်။ဒီနှစ်ဖက်ရှင်ပြပွဲမှာတော့ချောကလက်ကထုတ်တဲ့ကိုကိုဆိုင်ပြိုရေးလုပ်ငန်းမှာလောအားကဈေးပေါ်တဲ့ကလေးအလုပ်သမားတွေအသုံးပြုနေတဲ့ပြဿနာကိုလည်းပွဲစီစဉ်သူတွေမိမောင်းထုတ်ပြခဲ့ပါတယ်။ Ivory Coast သမရဂရော်လည်းဖြစ် Africa တိုက်ကကလေးများ Foundation အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Dominic Altera ကတော့ကလေးအလုံသမားစေခိုင်းမှုနဲ့ပတ်သက်ပြီးတော့သူရဲ့တိုင်းပြည်မှာထူးထူးခြားခြားတိုးတက်မှုတွေရလာတဲ့အကြောင်း American နိုင်ငံသားရဲ့ဝန်ကြီးဌာနကချီးကျူးထားပေမဲ့လည်းဒီထက်ပိုပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်နေသေးတယ်လို့ပြောဆိုသွားခဲ့ပါတယ်ကျွန်တော်တို့အော်တိုဝါလာ25ရဲ့နေမှာ18ကြိမ်မြောက်တရုတ်ဖက်ရှင်သတင်းပတ်ကျင်းပတော့ပထမဦးဆုံးနေ့မှာပဲ1365ခုနှစ်နဲ့1644ခုနှစ်တို့အတွင်းကာလာမှာဝစ်ဆင်ခဲ့ကြတဲ့ main mainset fashion design မျိုးနဲ့မင်္ဂလာဝစ်ဆုံတွေပြသခဲ့ပါတယ်main mainset လက်ထက်မှာတော့မင်္ဂလာဝစ်ဆုံတွေကအနေရောင်နဲ့ရွှေရောင်တွေကိုအသုံးပြုတာပါဒါကြောင့်မလို့သူ့ရဲ့ဖန်တီးမှုမှာဒီအရောင်နှစ်မျိုးကိုသုံးထားပါတယ်အဖိုးအနေနဲ့ရွှေကြီးနဲ့ပန်းထိုးထားပါတယ်လို့ဒီဇိုင်နာ Zhang Zifan ကပြောသွားပါတယ်တရုတ်ဖက်ရှင်သတင်းပတ်ရဲ့ပထမအဆုံးဖက်ရှင်လမ်းလျှောက်ပြပွဲမှာတော့တရုတ်ရိုးရာခန်းနာတဲ့ဝစ်ဆုံတွေကိုပြသထားပါတယ်ဒီဖက်ရှင်သတင်းပတ်မှာပြည်ရင်းပြည်ပါအဝတ်ထည်တစ်စိတ်89ခုပါဝင်ပြသမှာဖြစ်ပြီးတော့အဲ့ဒီမှာတော့တရုတ်ဒီဇိုင်နာ83ရဲ့လက်ရာတွေပါဝင်ပါတယ်ဖက်ရှင်ဆင်မြင့်လမ်းလျှောက်ပြပွဲစုစုပေါင်း64ပွဲလုပ်ခဲ့ပါတယ်ရှင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးဒနာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ VOA ကညစဉ်ည9နာရီခွဲနောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာလာမယ့်ဗုဒ္ဓနေ့ညမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားကဏ္ဍအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိသလိုဇာတာပတိနေ့ညမှာဆိုရင်ကျမ်းမာရေးတိုင်းရင်းသတင်းလွှာနဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တော့မှာပါဒီဘက်မှာတော့မြန်မာလူငယ်တွေအတွက်လူမှုရေးပညာရေးနဲ့အလို့အကံရရှိရေးတွေဆောင်ရွက်ပေးရေးအဖွဲ့ကိုတည်ထောင်ခဲ့သူကိုစီသူမောင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်ထားတာပ
ါ။ဆရာယုံကြည်တာတော့ပေါ့နော်။ကျွန်တော်နေထိုင်တဲ့ဒီမြန်မာနိုင်ငံပေါ့မြန်မာနိုင်ငံကိုဟိုအမြန်ဆုံးဒီရင်းချမ်းစီစဉ်တယ်ပေါ့အဲ့တော့ကျွန်တော်ယဉ်ကျေးဆက်နေဒီဆက်လက်ပြီးတော့ကျွန်တော်တက်ဆန်တော်လှုပ်ဆောင်နေရပေါ့အဲရင်းချမ်းမှုဆိုတာမှာကျွန်တော်မြန်မာနိုင်ငံမှာမတူကွဲပြားတဲ့လူမျိုးတွေလည်းအများကြီးရှိတယ်ပြီးတော့ဘာသာဝင်တွေလည်းရှိတယ်အခုဆိုရင်ကျွန်တော်မှာအများကြီးပဲစိတ်ကြုံခံစားနေရတဲ့ဟာတွေအများကြီးပဲအဲ့ဒါတွေအားလုံးရင်းချမ်းစီစဉ်နေအဲ့ဒီတစ်ခါမှာကျတို့ဒီကဘာမှာလည်းကြွရတဲ့သူအတီးတီးဖြစ်ဖြစ်နေကြရပဲပြီးတော့ဒီနိုင်ငံရင်းချမ်းသွားပြီးတဲ့အခါမှာတခြားနိုင်ငံတွေကျတို့ပြန်ပြီးတော့သူတို့လောက်မတူတိုက်နေပါသေးဘူးနော်ကျတို့နိုင်ငံသားအချင်းချင်းစီစီလုံးလုံးလေးနဲ့အတူတကွပေါင်းပြီးတော့အစိုးရရဲ့ဒီအတိုက်ခံနေရတဲ့ပါတီတွေရဲ့ဒီလက်နက်ခံနေရတဲ့ဒီလည်းနိုင်ငံရေးဆွေးနွေးမှာသူချင်းစီရနဲ့တော်လည်းနဲ့လူတွေရဲ့ဆွေးနွေးပြီးအားလုံးတရားနဲ့တရားနားလည်မရှိသွားနဲ့တရားတရားယူသားစွာဆမနေမယ်နဲ့တရားတရားမလဲစားပဲနဲ့အများဆုံးအသေးအမြတ်ညနဲ့ဖြစ်ပေါ်တဲ့ကြိုးတွေတက်ဆွမ်းလောက်ကိုတက်ဆွမ်းလောက်ကြိုးတွေဝိုင်းဝန်းပြီးတော့ဒီကြိုးသားတဲ့အထောက်ပံ့နေတော့ယုံကြည်သူလူမျိုးနဲ့ရှောင်ကြကျွန်တော်တို့ရဲ့ဆက်တူတွေလည်းအများရှိပါလိမ့်မယ်အဲ့တိုင်းပဲကျွန်တော်ဒီကျွန်တော်ရဲ့ရင်းချမ်းသွားလို့မြန်မာနိုင်ငံကိုတခြားနိုင်ငံတွေကပြန်ပြီးအထူးကြီးလေးစားတဲ့နိုင်ငံဒီရှိချင်တယ်ပေါ့နော်အဲ့ဒါကျိုးခုလက်ရှိအစိုးရနဲ့တကွဒီတိုင်းပြည်ကြီးသားတွေအားလုံးကျိုးရဲ့နောက်ရေးဆွဲကျိုးရဲ့နောက်မှလာမဲ့ကျိုးရဲ့ညီညီမငယ်တွေကျိုးအစ်မလျှောက်ထားတဲ့ကျိုးရဲ့လေးစားတဲ့ဟိုဆက်ဆံရနေတဲ့လမ်းအလူတွေအားလုံး
ီစီးဆုံးတဲ့ဇော်ရီအမြန်ဆုံးဖြေရှာပြီးတော့လူတွေတက်သားနဲ့အားလုံးကူရရှိရှိနဲ့ငြိမ်းချမ်းတဲ့မြန်မာနိုင်ငံရောက်ရှိဖို့ရဲ့ကြိုးရင်းချချက်နဲ့ရှောက်နေနေတော့နော်ဒါတော့အဲ့လိုမျိုးတွေပြောချင်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကိုယ်စီသူမောင်ပြောပြသွားတဲ့သူယုံကြည်ရာကိုနားဆင်ကြရတာပါခင်ဗျာ
ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA ရဲ့တင်းလာနေ냐ပဲအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ48 kHz 6185နဲ့လိုင်းနိုမီတာ50 kHz 9955တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြမှာပ
ါ။ဥရောပကိုဥတည်သွားနေတဲ့မော်တော်တစ်စီးတူရကီကမ်းရိုးတန်းမှာနှိမ့်ယုတ်သွားတာမှာအာဖဂန်နစ္စတန်နိုင်ငံသားရွှေ့ပြောင်းချေချနေထိုင်သူအနည်းဆုံး24ဦးသေဆုံးသွားပါရယ်။မော်တော်နှိမ့်ယုတ်ရာကနေအသက်ရှင်ကျန်ခဲ့သူ9ဦးကိုတူရကီကမ်းရိုးတန်းဆောင်တပ်ဖွဲ့ကကယ်ဆယ်နိုင်ခဲ့ပြီးလူ12ယောက်လောက်လည်းပျောက်ဆုံးနေပါရယ်။ဘာကြောင့်ဒီမော်တော်နှိမ့်ယုတ်ခဲ့ရလဲဆိုတာကိုမသိရပေမဲ့ဒီမော်တော်ဟာဘူလ်ဂေးရီးယားဒါမှမဟုတ်ရူမေးနီးယားကိုဥတည်သွားနေတာဖြစ်နိုင်တယ်လို့အာဏာပိုင်တွေကပြောပါရယ်ခင်ဗျာ။ဒီကြားနိုင်ငံဖြစ်ကြေညာထားတဲ့ Donetsk ပြည်သူ့သမ္မတနိုင်ငံရဲ့ယာယီဝန်ကြီးချုပ်ဟာရွေးကောက်ပွဲမှာအနိုင်ရတယ်လို့ Ukraine အရှေ့ပိုင်းကရုရှားလိုလာတဲ့ခွဋ်ထွက်ရေးသမားတွေကပြောပါရတယ်။ဒါပေမဲ့ Ukraine အစိုးရနဲ့အနောက်နိုင်ငံတွေကတော့ဒါကိုအတိမတ်ပြမှာမဟုတ်ဘူးလို့ပြောဆိုထားပါရတယ်။ Luhansk နဲ့ Donetsk မြို့ကခွဋ်ထွက်ရေးသမားတွေထိန်းချုပ်ထားရာဒေသတွေအတွက်ခေါင်းဆောင်ဖို့နဲ့ဥပဒေပြုရေးကိုယ်စားလှယ်တွေရွေးချယ်ဖို့ကျင်းပတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာ Alexander Zakachenko က85%ဒီကမှာခင်ဗျာ89ရာခိုင်နှုန်းနဲ့အနိုင်ရတယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတင်းလာနေမှာပြောပါရယ် NPAR ဒေတာကအီရတ်မျိုးနယ်စုဝင်လူပေါင်း300ကျော်ကို IS Islam ဆွံ့ရောက်တွေကတပ်ဖြတ်ခဲ့တယ်လို့အီရတ်အာဏာပိုင်တွေကပြောပါရယ်တပ်ဖြတ်ခံရသူတွေကအမျိုးသမီးနဲ့ကလေးငယ်ပေါင်း50လောက်ကိုရေရင်းတွင်းထဲမှာတွေ့ရတာပါတင်းငွေနေနေ့အထိတပ်ဖြတ်မှုတွေရှိနေတဲ့အကြောင်းလဲမျက်မြင်တွေကပြောပါရယ်တရင်တော့တွေပေါ်ကျွလွန်တဲ့ရာဇဝတ်ပြမှုတွေအဖြစ်ပေးအေးအေးယူမခံရဘဲကင်းလွန်နေတဲ့အခြေအနေတွေအဆုံးသက်ရေးနိုင်ငံတကာနေ့ကိုကမ္ဘာတဝန်းကသတင်းမီဒီယာတွေနိုဝင်ဘာလ2ရက်တနင်္ဂနွေနေ့ကပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့ကြသလိုမြန်မာနိုင်ငံမှာလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေစုဝေးပြီးသတင်းသမားတွေပေါ်ကာကွယ်မှုတွေပို့ပေးဖို့အစိုးရကိုတောင်းဆိုခဲ့ပါတယ်ပြည်သူတွေတည်တင်တည်တိုက်တဲ့သတင်းတွေကိုဖော်ထုတ်နေတဲ့အတွက်သတင်းသမားတွေကပိုပြီးတော့ပြင်းထန်ထားခံလာနေရတဲ့အကြောင်းဒါကြောင့်အခုလိုတောင်းဆိုတာဖြစ်တဲ့အကြောင်းမြန်မာသတင်းတော်များကရဲ့အတွင်မှုကိုမြင့်ကျော်ကပြောပါရစေ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုအောင်ပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ရာရှစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကို9:00-10:00အထိလိုင်းနူမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.